Welcome to the Voice of America in Burmese.
Mingla mane kema sha. Washington ni review American tan ka ni 2020 July 17 ye. Taning lwe ni mane khen season lwe go Myanmar sanaw chin mane 6 na yi ka ni 9 na yi thi. Line no meter 24 40 na 51. Line no meter 190 lwe ka ni thau lwen pe ni ba bi. Chuma khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကမ္ဘာတစ်လုံးမှာစနေနေ့အထိဆိုကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူ12သန်းခွဲကျော်ရှိနေပြီးသေဆုံးရသူကသန်းတဝက်ကျော်ရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပါတယ်။ American နိုင်ငံမှာကူးစက်မှုအများဆုံးဖြစ်ပြီးအကူးစက်ခံရသူ3သန်းကျော်ရှိနေတယ်လို့ဒုတိယအများဆုံးဖြစ်တဲ့ Brazil မှာတော့2သန်းနီးပါးရှိနေပါတယ်။တတိယအများဆုံးကအိန္ဒိယဖြစ်ပြီးလူပေါင်း1000နီးပါးအကူးဆက်ခံရသလိုရုရှားမှာတော့လူပေါင်း9သိန်းကျော်အကူးဆက်ခံရတာပါဒါကြောင့်ကိုရိုနာဗိုင်းရပ်စ်ကရောဂါထိန်းချုပ်ရေးကိုအပြင်းထန်လှုပ်ဆောင်ကြဖို့ WHO ကြီးကဲ Tedros Ghebreyesus ကတောက်ချန်တဲ့ Geneva သတင်းစာရှင်းလင်းပွဲမှာပြောပါတယ
် Only aggressive action combined with national unity
နိုင်ငံတွင်းမှာရောတကမ္ဘာလုံးမှာပါငြိမ်ငြိမ်ညွတ်ညွတ်နဲ့ဒီကရောဂါကိုအပြင်းထန်ထိန်းချုပ်ဖို့လုပ်မှသာဒီကရောဂါကိုဖယ်ရှားပြစ်နိုင်မှာဖြစ်ကြောင်းပြောပါတယ်။ဒါအပြင်ယောဂါပြန့်ပွားမှုတိတ်ဆိုးနေခြင်းမျိုးမှာထိန်းချုပ်နိုင်ကြောင်းကမ္ဘာနိုင်ငံအများအပြားကဆန္ဒနမူနာပြခဲ့ကြတာကြောင့်ဒီလိုပြန်ပြီးထိန်းချုပ်ဖို့လုပ်နိုင်မှာဖြစ်ကြောင်းလည်းပြောပါတယ်။ဒီယောဂါကူးစက်မှုထိန်းချုပ်ဖို့အသောအလာပိတ်ထားတဲ့စပိန်နိုင်ငံမှာတော့ပြီးခဲ့တဲ့လတည်းပြန်ဖြည့်လျှော့ပေးခဲ့ခြင်းကစပြီးတရက်အတွင်းကူးစက်မှုနှုံးနေတိုးလာနေတာဖြစ်ပြီးတောက်ကြံနေမှာပဲနောက်ထပ်ကူးစက်ခံရသူ850ကျော်သွားခဲ့ပါတယ်။တောင်အာဖရိကနိုင်ငံမှာသတင်းနှစ်ပတ်တွင်းကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူ2ဆဖြစ်သွားပြီးအခုဆို2သိန်းခွဲကျော်နေပြီဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာလည်းနေ့စဉ်ကူးစက်မှုတိတ်များနေပြီးစနေနေ့မှာစံချိန်တင်သွားတယ်လို့အခုကူးစက်ခံရသူကစုစုပေါင်း8သိန်းကျော်သွားပြီဖြစ်ပါတယ်။အခုလိုကူးစက်မှုတိုးလာနေတာကြောင့်ဒီယောဂကာဝယ်ကုသရေးအပိုင်းမှာမငြိမ်မြမှုတွေဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။ချမ်းသာကြောဝသူတွေကဆေးပစ္စည်းကိရိယာတွေကိုစူးစမ်းလာကြသလိုတီးသန့်ဆေးရုံတွေမှာကုသမှုတွေလှုပ်လာနေချိန်မှာပဲဆင်းရဲသူတွေကတော့လူတွေနဲ့ပြည့်တည်နေတဲ့ဆေးရုံဆေးခန်းတွေမှာတိုးနေကြရတာပါ။ကမ္ဘာတစ်ဝှမ်းလူပေါင်း12သန်းခွဲကျော်အကူးဆက်ခံရပြီးတည်ဆုံးသူကသန်းတဝက်ကျော်ရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြနေပေမယ့်ဒီယောဂရှိမရှိစံတက်စစ်စစ်မှုမလုပ်နိုင်တဲ့အခက်အခဲတွေရှိနေတယ်လို့တချို့နိုင်ငံတွေမှာအချက်လက်ကောက်ယူမှုမပြည့်စုံတာလို့ပြဿနာတွေကြောင့်အခုထုတ်ပြန်တဲ့အရေးအတွက်ထက်ပိုးပြီးများနိုင်တယ်လို့ကြမ်းကြံသူတွေကခံမှန်းကြပါတယ်။ယောဂတန်ကိုအဆိုးအဝါဆုံးခံကြတဲ့နိုင်ငံတချို့ဟာမငြိမ်မြမှုတွေအများဆုံးတွေ့ရတဲ့နိုင်ငံဖြစ်နေပြီးဒီထဲမှာတောင်အာဖရိကနိုင်ငံကအဆိုးဆုံးဖြစ်ပါတယ်။တောင်အာဖရိကနိုင်ငံမှာဒီယောဂကူးစက်မှုအများဆုံးကဂျိုဟန်နက်စ်ဘတ်မြို့မှာပါအဲဒီကဆေးရုံတွေမှာ COVID-19 လူနာတွေအသက်ရှူဆက်ရဖို့မလွယ်ပဲဖြစ်နေပြီးဒါကချမ်းသာကျောဝသူတွေကဒီဆက်တွေကိုဝယ်ယူစုဆောင်နေကြတာကြောင့်ဖြစ်ကြောင်းလူမှုကျန်းမာရေးဆိုင်ရာကျွမ်းကျင်သူက AP သတင်းဌာနကိုပြောပါတယ်။အလားတူဖြစ်မျိုးကိုအိန္ဒိယနိုင်ငံမှာလည်းတွေ့နေရပါတယ်။ငွေကြေးတက်နိုင်သူတွေကပုဂ္ဂလိကဆေးရုံမှာတက်နိုင်ကြပေမဲ့ဆင်းရဲသူတွေကတော့ကုသမှုအပြည့်အဝမပေးနိုင်တဲ့လူတွေဖြစ်ချက်နေတဲ့ဆေးရုံတွေမှာပဲအကူအညီခံနေကြရတာပါ။ဂျန်လိုက်၁၇ရက်စနေနေ့ဟာဘော့စနီးယားဟာဇီဂိုဗီနာမှာရှိတဲ့ဆရာဘန်နစ္စာမျိုးကလေးမှာကလေးငယ်တွေအပါအဝင်မွတ်စလင်အမျိုးသား8000လောက်ကိုဘော့စနီးယားဆက်တပ်သားတွေကွပ်မျက်ခဲ့ကြတဲ့25နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။နှစ်စဉ်ကျင်းပတဲ့ဒီခမ်းနားကိုဆရာဘန်နစ္စာပိုတိုကာရီအောက်မေ့ပွဲအထိမ့်မှန်နေရာနဲ့ဘော့စနီးယားဟာဇီဂိုဗီနာတုတ်တံမှာပြုလုပ်လေရှိပါတယ်။ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်ကန့်သတ်မှုတွေလှုပ်ထားပြီးအဲ့ဒီတုန်းကအသက်မသေးချမ်းရသူတွေကိုပဲတက်ရောက်ခွင့်ပြုထားပါတယ်။စနေနေ့ကကျင်းပတဲ့အောက်မေပွဲအခမ်းအနားအတွက်ကမ္ဘာခေါင်းဆောင်အများပြားကဗီဒီယိုသတင်းစကားတွေပါခဲ့ကြပါတယ်။1992ခုနှစ်မှာစတင်တဲ့ဘော့စနီးယားစစ်ပွဲဟာ3နှစ်ခွဲကြာမြင့်ခဲ့တာဖြစ်ပြီးသမ္မတကလင်တန်လက်ထက်ဒေတန်ငင်းချင်းရဲ့သဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့တဲ့နောက်ပြီးဆုံးသွားတာပါ။ဒီခမ်းနားကိုသမ္မတဟောင်းကလင်တန်ရောနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကပါဗီဒီယိုသတင်းစကားတွေပါခဲ့ကြပါတယ်။ဖရီမင်းနာချောက်စ်ကလည်းအတိတ်ကဖြစ်ရပ်ကိုသင်ခန်းစာယူပြီးနောက်ဒါမျိုးထပ်မဖြစ်အောင်ပြဿနာတွေကိုအတူလက်တွဲဖြေရှင်းနိုင်ကြောင်းဗီဒီယိုသတင်းစကားပါပါတယ်။ဒီဖြစ်ရပ်မှာတေဆုံးသွားသူတွေကိုဘော့စနီးယားအရှေ့ပိုင်းမှာဆပ်တွေကအစုလိုက်မြုပ်နိုင်ခဲ့တာဖြစ်ပြီးဒီထက်ကအနည်းဆုံး9000လောက်ကိုတော့ဘသူဘဝဖြစ်ကြောင်း DNA ဆန်းစစ်ချက်တွေနဲ့ဖော်ထုတ်နိုင်ခဲ့ကြပါတယ်။ American သမ္မတဒေါ်နယ်ထရမ့်ကသူ့အကြံပေးအရာရှိဟောင်း Roger Stone ပြစ်ဒဏ်ချခံမှုထောင်ထဲမသွားရခင်ရပ်ပိုင်းလုံးမှာပဲ ဒေးဗစ်တန်ထောင်တန်းတက်တန်းကိုရှော့ချပြောင်းလဲပေးလိုက်ပါတယ်2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားခြောက်ဝင်နှောက်ယှက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေအတွင်းရောဂျာစတုန်းဟာကြမ်းကြိမ်ထားရင်းလိန်ညာထွက်ဆိုခဲ့တယ်လို့စစ်ဆေးမှုကိုပါနှောက်ယှက်ကြောင်းပေါ်လွင်တဲ့အတွက်သူ့ကိုထောင်တန်း34လပြစ်ဒဏ်ချမှတ်တာခံထားရတာပါသမ္မတအင်ယူကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ရောဂျာစတုန်းဟာအတော်ကြီးခံစားခဲ့ရပြီးဖြစ်တယ်လို့ဒီမှုမှာပါဝင်သူအများပြားရှိနေချိန်မှာသူကတော့မမျှမတာဆက်ဆံတာခံခဲ့ရကြောင်းနဲ့အခုတော့သူကလွတ်လပ်သူတယောက်ဖြစ်သွားပြီလို့ဖော်ပြထားပါတယ်အခုလိုပြစ်ဒဏ်ရှော့ပေါ်ပေးလိုက်တာဟာလူငင်းချမ်းသာ့ကွယ်ပေးတာမဟုတ်တဲ့အတွက်သူ့ရဲ့ကျူးလွန်မှုတွေကိုပယ်ဖျက်ပေးတာမျိုးမဟုတ်ပါဘူးဒါပေမဲ့ဒီလိုရှော့ချပေးလိုက်တာကြောင့်သူဟာထောင်ထဲကိုတော့မသွားတော့ပါဘူး
အင်တာနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 9805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရပ်ပြီးတော့မှာ VOE American အသံရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေါ်ပါမယ်မြန်မာနဲ့အိန္ဒိယဒေသအနားမှာအိန္ဒိယလူကြိုရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားပြီးတဲ့နောက်နဂါခွဲထွက်ရေးသဘုံ6ဦးတေဆုံသွားတယ်လို့အိန္ဒိယရဲတပ်ဖွဲ့ကပြောပါတယ်။အိန္ဒိယစစ်တပ်အကူလက်နက်ကိုင်တပ်ဖွဲ့တွေနဲ့ရဲတပ်ဖွဲ့ကစနေနေ့မနက်ပိုင်းလင်းအားကြီးအချိန်မှာအရုဏာချာပရဒက်ရှ်ပြည်နယ်ကတစ်တောခေါင်ကောင်နဲ့စစ်သွေးကြွတွေပုံခိုးရတဲ့နေရာတစ်ခုကိုဝင်ရောက်စီးနှင်ချိန်မှာအခုလိုတိုက်ပွဲဖြစ်ပွားခဲ့တာပါ။အဲ့ဒီသဘုံတွေဟာနဂါပြည်နယ်အမျိုးသားဆိုရှယ်လစ်ကောင်စီ ISAC မူဝါအဖွဲ့ဝင်တွေဖြစ်ကြောင်းလည်းပြည်နယ်ရဲချုပ်ကပြောပါရတယ်။အဲ့ဒီအဖွဲ့ဟာအိန္ဒိယအရှေ့မြောက်ပိုင်းကလူရည်နဲ့တန်းနီးပါးရှိတဲ့နဂါလူမျိုးစုတွေလွတ်လပ်ရေးရဖို့ဗဟိုအစိုးရကိုတိုက်ခိုက်နေတဲ့အဖွဲ့လည်းဖြစ်ပါတယ်။နဂါခွဲထွက်ရေးသမားတွေကအရုဏာချာပရဒက်ရှ်ပြည်နယ်ကတစင်းဖြတ်တန်းပြီးမြန်မာပိုင်နက်ကိုသူတို့ပုံခိုးရတဲ့အဖြစ်အသုံးပြကြတယ်လို့လည်း AP သတင်းကပြောပါရတယ်။အဲ့ဒီအဖွဲ့ဟာ1998ခုနှစ်ကတည်းကအိန္ဒိယအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးနေတာဖြစ်ပြီး2015ခုနှစ်မှာငြိမ်းချမ်းရေးသဘောတူစာချုပ်ကိုပထမလက်မှတ်ရေးထိုးထားတာလည်းဖြစ်ပါတယ်။အဖြစ်ရစဲထားတာကိုနာဂလန်ပြည်နယ်ထဲမှာလိုက်နာပြီးမဲ့တခြားနေရာတွေကနေအိန္ဒိယအစိုးရတပ်တွေကိုတိုက်ခိုက်လေးရှိပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာတောရိုင်းဒရိတ်စံတွေဖြစ်တဲ့ကြားနဲ့တင်းခွေကြအပါဝင်တခြားမျိုးတုံးလူအန္တရာယ်ရှိတဲ့ဒရိတ်စံတွေကိုတားဖောက်မွေးမြူရောင်းဝယ်နိုင်တဲ့ဆိုပြီးတောရိုင်းဒရိတ်စံဥပဒေကိုပြင်ဆင်ထုတ်ပြန်လိုက်တာဟာအင်ဒီတီတီယုံနိုင်ငံကဈေးကွက်ဝယ်လိုအားကိုပိုပြီးပြင့်တက်သွားစေနိုင်တယ်လို့သဘောပတ်ဝန်းကျင်ရေလှုပ်ရှားသူတွေကသတိပေးလိုက်ပါတယ်ရှိတော်အရှာဒေသမှာမြန်မာနိုင်ငံဟာတရားမဝင်တောရင်ဒရိတ်ဆန်ရောင်းဝယ်ဖောက်ကားတဲ့အဓိကနေရာတစ်ခုဖြစ်တယ်လို့ကမ္ဘာဈေးကွက်မှာခမန်းဂျီအမေရိကန်ဒေါ်လာဘီလီယံ20လောက်ရှိတဲ့တရုတ်နိုင်ငံရဲ့ဈေးကွက်လိုအပ်ချက်နဲ့အယောင်းဝယ်တွေလည်းရှိနေတာပါပြီးခဲ့တဲ့ဇွန်လကမြို့တုံးလူအန္တရာယ်ရှိတဲ့ဒရိတ်ဆန်အမျိုး20ကျော်အပါအဝင်မျိုးစိတ်ပေါင်း90လောက်ကိုပုဂ္ဂလိကဒရိတ်ဆန်ရုံတွေမှာတားဖောက်မွေးမြူခွင့်လိုင်စင်လျှောက်ထားဖို့မြန်မာနိုင်ငံတည်တော်ဥစည်းဌာနကခွင့်ပြုခဲ့ပါတယ်။တောရန်ဒရိတ်ဆန်တွေတရားမဝင်ခိုးဖန်တာနဲ့တရားမဝင်မွေးမြူတာကိုရှော့ချနိုင်ဖို့အခုလိုခွင့်ပြုရတာဖြစ်ကြောင်းတည်တော်ဥစည်းဌာနကရှင်းလင်းပြောကြားခဲ့ပေမဲ့တဘာပောင်းဝင်ချင်းအရေးလှူရှာသူတွေကအားအားတင်ခဲ့ကြပါတယ်။စီပေါ်ရေးအရာတွဲဒရိတ်ဆန်တွေကိုတားဖောက်ရောင်းဝယ်ခွင့်ပြုတာကရေရှည်မှာမြို့တုံးလူအန္တရာယ်ရှိနေတဲ့ဒရိတ်ဆန်မျိုးစိတ်တွေကိုတရားဝင်အသုံးပြုခွင့်ပေးလိုက်တယ်လို့ဖြစ်သွားမှာကိုတဘာပောင်းဝင်ချင်းသမားတွေကစိုးရိမ်နေတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာကြာတိခွေချက်စင်နဲ့လေးနာငယ်မျိုးစိတ်တွေအပြင် ERR လင်းပိုင်စားတဲ့တွဲဒရိတ်ဆန်တွေရှားပါလာနေပြီဖြစ်ပါတယ်။ဒီကရှာပါဒရိတ်ဆန်ဖြစ်ခဲ့တဲ့ထိုင်းနိုင်ငံကပြည်ချောင်းတွေအခုကစီးပွားဖြစ်မွေးမြူနေတဲ့တာရကရှိနေပေမဲ့လည်းအခုလိုတဘာဝတွဲဒရိတ်ဆန်တွေကိုစီးပွားဖြစ်မွေးမြူတာကရေရှည်မှာတွဲဒရိတ်ဆန်စီးကွက်ကိုတရားဝင်ဖြစ်အောင်တွန်းပို့နေရရောက်တယ်လို့ပတ်ဝန်းကျင်အရေးလှူရှားသူတွေကပြောပါတယ်။ဒါအပြင်တွဲဒရိတ်ဆန်ရောင်းဝယ်ကိုစီးမစ်စီကန်းနဲ့အညီလိုက်နာအောင်လုပ်နိုင်ဖို့အားနည်းတဲ့မြန်မာနိုင်ငံအတွက်လည်း COVID-19 အလွန်နောက်ထပ်ဒရိတ်ဆန်ကတစ်စင်လူကိုကူးစက်တဲ့ရောဂါတွေဖြစ်လာမှာကိုလည်းကြွန့်ကျင်သူတွေကစိုးရိမ်နေကြပါတယ်ခင်ဗျာ။တရုတ်နိုင်ငံရဲ့ရောက်ရှိနေတဲ့အမေရိကန်နိုင်ငံသားတွေလုံခြုံရေးသတိဝရိယနဲ့နေထိုင်ကြဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနက BNR ကင်းရှင်းရေးသတိပေးချက်တရစနေနေ့ကထုတ်ပြန်ကြေညာလိုက်ပါတယ်။ဖန်စီထိန်သိမ်းခံရမှာနဲ့တရုတ်နိုင်ငံကထွက်ခွာခွင့်မပြုတာတွေအပါအဝင်ဥပဒေပြင်ပအရေးယူဆောင်ရွက်ချက်တွေလှုပ်လာမဲ့အနေနဲ့ရှိတဲ့အတွက်အခုလိုသတိပေးချက်ထုတ်ပြန်ရတာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားတာပါ။ကိုကျူးလွန်နဲ့ဆိုတဲ့ပြည်မှုနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုမသိရဘဲအမေရိကန်နိုင်ငံသားတွေဖန်စီထိန်သိမ်းခံရသလိုအမေရိကန်ကောင်စစ်ဌာနရဲ့ကိုကြီးကိုမရရှိပဲထိမ့်သိမ့်ခံရနိုင်တယ်လို့လည်းသတိပေးထားပါတယ်။ဒီအစိုးရကိုဝေဖန်တာတွေပါဝင်တဲ့ကိုကြီးကိုယ်တိုင်ရေးသားပြဖို့တဲ့ message တွေကြောင့်အမေရိကန်နိုင်ငံသားတွေကိုတရုတ်လူကြိုရေးတပ်ဖွဲ့တွေကဖမ်းဆီးဒါမှမဟုတ်ပြည်နယ်တန်ပေးနိုင်တယ်လို့လည်းသတိပေးထားပါတယ်။ဒီသတိပေးချက်ကိုအမေရိကန်နဲ့တရုတ်နိုင်ငံကြားအငြင်းပွားမှုမျိုးစုံနဲ့ဆက်ဆံရေးတင်းမာနေချိန်မှာထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ ဂျပန်နိုင်ငံတောင်ပိုင်းအိုကီနာဝါကျွန်းက American Marine တပ်ဖွဲ့အခြေစိုက်စခန်းတစ်ခုမှာတပ်သားဒါဇင်နဲ့ချီပြီးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအိုကီနာဝါပြည်နယ်အုပ်ချုပ်ရေးဘူးကမနေ့ကပြောပါတယ်ဒီကူးစက်မှုကကူးစက်မှုကြီးဖြစ်မယ်လို့ထင်မြင်စိုးရိမ်မိတဲ့အတွက် American စစ်တပ်အနေနဲ့ရှင်းလင်းချက်အပြည့်အစုံထုတ်ပြန်ပေးဖို့ကိုလည်းပြည်နယ်အုပ်ချုပ်ရေးဘူးဒန်နီတမခီကတောင်းဆိုလိုက်ပါတယ်အကြသေးကရည်တပ်သားအရေးအတွက်ဒါဇင်အနည်းငယ်လောက်ကိုရောဂါပိုးကူးစက်တယ်လို့ American စစ်တပ်ကပြောပေမဲ့တိကျတဲ့အရေးအတွက်ထုတ်ပြန်ထားတာမရှိသေးကြောင်းနဲ့ကူးစက်မှုတွေကဖူတမ်မာအရက်က Marine Leader စကန်နဲ့ကပ်ဟန်ဆန်မှာဖြစ်ပေါ်ခဲ့တယ်လို့အုပ်ချုပ်ရေးမှူးတာမကီကပြောပါတယ်ဒေသခံသတင်းတွေကတော့လူ60လောက်ကူးစက်ခံရတယ်လို့ပြောပါတယ် American Marine တပ်ဖွဲ့ကတော့ရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့တားမြစ်ချက်တွေတိုးမြစ်ချမှတ်ထားပြီးအခြေစိုက်စကန်ပြင်ပလှုပ်ရှားမှုတွေကိုလည်းကန့်သတ်ထားကြောင်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျအိန္ဒိယဘောလိဝုဒ်နာမည်ကျော်ရုပ်ရှင်မင်းသားကြီးအမီတာဘချန်ဟာကိုဗစ် -19 ကူးစက်ခံထားရတဲ့အတွက်သူ့ဇာတိမွန်ဘိုင်းမြို့မှာဆေးရုံတင်ဆေးကုသမှုခံယူနေကြောင်းစနေနေ့ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်။သူနဲ့အနီးကထိတွေ့ခဲ့သူတွေကိုဆေးစစ်ကြဖို့လည်းအသက်89နှစ်ရှိပြီဖြစ်တဲ့မင်းသားကြီးကတိုက်တွန်းထားပါတယ်။သူ့မိသားစုဝင်တွေနဲ့ဝန်ထမ်းတွေလည်းဆေးစစ်ထားပြီးအပြည့်ဆောင်နေတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဆယ်ရက်အတွင်းသူနဲ့အနီးကဆက်ဆံခဲ့သူတွေကိုရောဂါပိုးဆေးစစ်ကြဖို့လည်းသူကမေတ္တာရပ်ခံထားပါတယ်။Big B လို့ချစ်လို့ခေါ်ကြတဲ့အမီတာဘချန်ဟာ1980ခုနှစ်အစောပိုင်းကလွှတ်ရှင်လောကကိုစတင်ဝင်ရောက်ခဲ့တာဖြစ်ပါတယ်။သူ့ရဲ့ရုပ်ရှင်တွေကိုအိန္ဒိယနိုင်ငံတစ်ပွားအခုထိရုပ်ပြယုံရှံအားပေးနေကြဆဲလည်းဖြစ်ပါတယ်။တင်ဆက်နေတဲ့မြန်မာပိုင်းနောက်ဆွေးနွေးရသတင်းတွေကိုနားဆင်ပြီးမှတော့သတင်းပေါ်တွင်တဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ။
မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်မှုဆက်လက်တွေ့ရှိနေရဆဲဖြစ်ပြီးအများစုကတော့ပြည်ပကပြန်ရောက်ဝင်လာသူတွေဖြစ်ပါတယ်။မြန်မာနိုင်ငံတွင်ကိုဗစ် -19 ကူးစက်မှုကိုဆက်လက်ထိန်းချုပ်ဆောင်ရွက်နိုင်ရေးအတွက်ဆောင်ရွက်ရှောင်ရွက်တွေကိုစူးစီးတင်ပြကြပါတယ်။ကျွန်တော်ညောင်ဝင်းအောင်ပါ။မြန်မာနိုင်ငံမှာကိုဗစ် -19 ကူးစက်ခံရသူ၄ဦးစနေနေ့ကနောက်ထပ်တွေ့ရှိခဲ့ပြီးအခုချိန်ထိကူးစက်ခံအတည်ပြုလူနာ330ရှိနေတာပါ။အဲ့ဒီထဲက249ဦးဆေးရုံကဆင်းခွင့်ရခဲ့ပြီးအသွားအလာဆက်လက်စောင့်ကြည့်နေပါတယ်ကူးစက်ခံရသူတွေကအခုချိန်ထိသေဆုံးသူ6ဦးရှိပါတယ်မြန်မာနိုင်ငံတွင်ကိုဗစ် -19 ကူးစက်သေဆုံးမှုကဒေသတွင်းနိုင်ငံတချို့နဲ့နှိုင်းယှဉ်ရင်အတော်ကလေးနှေးပါနေပေမဲ့ပြည်သူတွေမပေါ်ဆကြဖို့မြန်မာအစိုးရကျန်းမာရေးဝန်ကြီးဌာနကသတိပေးနှိုးဆော်ထားပါတယ်ကိုဗစ် -19 ကူးစက်မှုကိုမြန်မာနိုင်ငံမှာဆက်လက်ထိန်းချုပ်နိုင်ရေးအတွက်ရောဂါပိုးရှိမရှိအားကောင်းနှကောင်းတိုးပတ်စစ်ဆေးမှုတွေနဲ့အတူကွာရန်တင်းစင်တာတွေမှာစောင့်ကြည့်ခွဲထားမှုတွေဆက်လုပ်သွားဖို့လိုတယ်လို့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ Wake Up Heights ဒုတိယဆေးရုံအုပ်ကူးစက်ရောဂါအထူးကူဆရာဝန်ဒေါက်တာစီယာတက်ကအကြံပြုပြောဆိုပါတယ
်။နံပါတ်1ကတော့ဒီပြန်လာတဲ့လူတွေကိုအခုလက်ရှိလိုပဲ quarantine ဆက်ပြီးတော့လုပ်ပါ။ဖြစ်နိုင်လို့ရှိရင်တော့များများ test လုပ်ပါ။နှာခေါင်း test လုပ်ပေးနိုင်တော့ကောင်းပါတယ်။နောက်တစ်ချက်ကတော့ health education ကိုများများလုပ်ပေးပါ။ဒီပြည်သူလူထုထဲမှာကြားရင်ဆရာဝန်ပြပါလက်ဆေးပါ။ဖြစ်နိုင်လို့ရှိရင်လက်ကိုများများဆေးပါအပြင်သွားလို့ရှိရင်နှာခေါင်းကိုပိတ်ပြီးတော့သွားပါဒီအများ public transport တွေပေါ်မှာဘက်စကားတွေပါတယ်သုံးတဲ့အချိန်မှာနှာခေါင်းမဆို mandatory လို့မျိုးတက်ပြီးပါနှာခေါင်းစီးရဲ့လက်စီးတာရဲ့ဒီနှစ်ချက်ဒီအဓိကကြသော preventive measure ပေါ့နော်ဒါသာမန်လူတန်းစားတွေအတွက်ပေါ့ခင်ဗ
ျလက်ရှိမြန်မာနိုင်ငံတွင် COVID-19 ထိန်းချုပ်ဆောင်ရွက်မှုမှာတော့အထူးသဖြင့်ပြည်ပကဝင်ရောက်လာသူတွေကိုတရားခွဲထားစောင့်ကြည့်စစ်ဆေးမှုတွေတင်းတင်းကြပ်ကြပ်ဆောင်ရွက်နေတာဖြစ်ပါတယ်ဒီလိုဆောင်ရွက်နေတဲ့ကိုဗစ်ကာကွယ်တပ်ဖြည့်ရေးအစီအစဉ်ကိုအားရမိတယ်လို့ဒေါက်တာဇီယာတက်ကချီးကျူးပြောဆိုပါတယ
်။မြန်မာနိုင်ငံကထားတော့ပဲသေးတယ်ဆိုတာဟိုအရန်ကောင်းတဲ့ result တခုပါ။90ရာခိုင်နှုန်းအထက်သောနိုင်ငံတွေမှာမလုပ်နိုင်ပါဘူး။ကျွန်တော်တို့80ရာခိုင်နှုန်းသောလူတို့ဒီကိုဗစ်ရပါမယ်လေ။မြန်မာနိုင်ငံနဲ့တည်ချက်ကတော့ကံကောင်းနေရတဲ့ strain အမျိုးအစားပေါ့နော်။သိပြီးစိုးစိုးဝါ strain မဟုတ်ခဲ့တဲ့အတွက်ကြောင့်လူတွေအသေးပြောင်းနေတယ်။နောက်တစ်ခုကလူနာတော်တော်များများကိုလည်း supportive care ပဲခေဝါတာပေါ့နော်။ဆိုတော့ဒီလုံဆောင်ချက်ကတော့တော်တော်လေးကို satisfy ကိုမှန်းထားတာတဲ့အများကြီးကောင်းအောင်လုပ်နိုင်ခဲ့တယ်ပေါ့နော်ဒါကတော့အမှန်တရားပါအ
င်းကြီးကြီးနိုင်ငံနေတဲ့ဆိုင်ရင်မြန်မာနိုင်ငံမှာကိုဗစ်လူနာနည်းနေတယ်ဆိုပေမဲ့ဦးစက်မှုအနေထားကလုံးဝစိတ်ချရတဲ့အခြေအနေမှာမရှိသေးဘူးလို့ဒေါက်တာဇီယာတက်ကသုံးသပ်ပါတယ
်ဘယ်နိုင်ငံမှာမှစိတ်ချရတဲ့အနေထားတော့မရှိသေးဘူးကြာဘာဖြစ်လို့လဲဆိုတော့လေဟိုဘယ်နိုင်ငံမှာမှ0 case ဆိုတော့မရှိသေးတဲ့အပိုင်းတော့ရှိနေသေးတာပေါ့နော်ပြောရလို့ရှင်တော့ secure ဖြစ်တဲ့စိတ်ချရတယ်ဆိုပြီးတော့ပေါ်ဒီပေါ်ဆက်အလုပ်ဆက်ပြီးတော့တော့လုပ်လို့တော့မရပါဘူးအတိဆိုတာအခုချိန်အထိကျွန်တော်တို့ထားနေရတော့မှာပဲနောက်တစ်ခုကလူများကြီးပြောသလို second wave ဆိုတာမဟုတ်သေးပါဘူးကျွန်တော် first wave တောင်မှမပြီးသေးပါဘူ
းလေလာတွေးရှိချက်တွေအရအထူးသဖြင့်တော့ အဝါလွန်သူတွေနဲ့စီဂျိုလိုယောဂအခန်းရှိသူတွေမှာပြင်းထန်တဲ့ကိုဗစ်ရောဂါအဝင်လွယ်ကြောင်းဒေါက်တာဇေယျသက်ကရှင်းပြပါဗျ။ကမ္ဘာတစ်လောမှာကိုရိုနာဗိုင်းရပ်စ်ကူးစက်နေစေဖြစ်ပြီးအများဆုံးကတော့အမေရိကန်ပြည်ထောင်စုဖြစ်ပါတယ်။မြန်မာရဲ့အိန္ဒိယနိုင်ငံကြီးဖြစ်တဲ့အိန္ဒိယနိုင်ငံဟာကမ္ဘာပေါ်မှာကိုဗစ်ကူးစက်မှုတတိယအများဆုံးလိုက်နေပြီးကိုဗစ်အတည်ပြုလူနာ 8,200 ကျော်နဲ့သေဆုံးသူ 12,000 ကျော်ရှိပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုရင်လဲကူးစက်လူနာ 38,100 ကျော်နဲ့သေဆုံးသူ 2,300 ကျော်ရှိပါတယ်။တရုတ်နိုင်ငံမှာကိုဗစ်ကူးစက်သူ 15,000 ကျော်နဲ့သေဆုံးသူအနည်းဆုံး 4,600 ကျော်ရှိပါတယ်။ထိုင်းနိုင်ငံမှာတော့ကိုဗစ်ကူးစက်မှု 3,200 ကျော်နဲ့58ဦးသေဆုံးခဲ့ရပြီးလာအိုနိုင်ငံကတော့အခုချိန်ထိကိုဗစ်ကူးစက်သူ19ဦးနဲ့တဦးမှသေဆုံးသူမရှိသေးဘူးလို့ကမ္ဘာ့ကျန်းမာရေးသုတေသနသတင်းတွေမှာဖော်ပြပါတယ်ခင်ဗျာ။
View American အတန်းကားတင်လာတွေကိုဆက်လက်တင်ဆက်ပေးနေပါတယ်။အခုတော့ American ရွေးကောက်ပွဲအကြောင်းနားဆင်ကြည့်အောင်ပါ။လူထုသဘောထားစစ်တမ်းတွေဟာအချိန်အတိုင်းအတာတစ်ခုမှာရှိနေတဲ့လူထုရဲ့သဘောထားအမြင်တွေကိုထင်အားဖော်ပြလေးရှိပါတယ်။ American သမ္မတရွေးကောက်ပွဲကျင်းပဖို့လေးလလောက်လိုနေချိန်မှာပဲအဲ့ဒီရွေးကောက်ပွဲအခြေအနေဘယ်လိုရှိမလဲဆိုတာကိုလူထုစစ်တမ်းတွေကပြသနေပြီဖြစ်ပါတယ်။လူထုသဘောထားစစ်တမ်းတွေကိုဘယ်လိုဖတ်ရသလဲဆိုတာ View သတင်းတော် Steve Reddish ရှင်းပြထားတာကိုကျွန်တော်ရဲမထုံးပြောပြပါမယ်။နဘယ်ရှိတဲ့အဖွဲ့တွေကောက်ယူတဲ့လူမှုသဘောထားစစ်တမ်းတွေကတော့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကသမ္မတဒေါ်နယ်ထရမ့်အပေါ်တနိုင်ငံလုံးအတိုင်းအတာရရောအကျိတ်နဲ့ရှင်ရမယ့်ပြည်နယ်တွေမှာပါအသာစီးရနေတယ်လို့ပြောပါတယ်လီလာသုံးသက်သူယာကော့ဘ်ယူဘတ်ရှ်ကင်က
That the president is an underdog right now.
ဒီနေ့အောင်မှာသမရကအောက်ကလူဖြစ်နေတာသိရှင်းပါတယ်။ဆိုးဆိုးရွားရွားကိုအောက်မှာရောက်နေတာပါလို့ပြောပါတယ်။မနစ်ဆက်တင်ပါလာတုန်းကဘိုင်ဒန်ကသမရလောင်းဖြစ်ဖို့စ조사ခဲ့တဲ့ဒီမိုကရက်အယောက်20တဲကတယောက်သာဖြစ်ပါတယ်။အဲ့ဒီအချိန်မှာတော့မှ Real Clear Politics စစ်တမ်းမှာဘိုင်ဒန်ကသမရထရမ့်ကိုကိုယ်မှခွဲအသာရနေခဲ့တာပါ။တဖြည်းဖြည်းနဲ့ February လရောက်တော့အကျိတ်နယ်ဖြစ်လာခဲ့ပါတယ်။ကယောဂမကြခင်နဲ့သမရထရမ့်ကိုတရားစွဲထားတာကိုအပြစ်မရှိဘူးဆိုပြီးအထက်လွှတ်တော်ကဆုံးဖြတ်လိုက်တဲ့အချိန်လည်းဖြစ်ပါတယ်။ဒါပေမဲ့စစ်တမ်းတွေကဘိုင်ဒန်ပဲတဖြည်းဖြည်းပြန်ပြီးဥမော်လာခဲ့တာမှာအခုတော့ကိုမတ်ကွာသွားပြီဖြစ်ပါတယ
်။ So what polls tell you is they tell you
ဒီလိုစစ်တမ်းတွေကအခြေခံမြင်းတွေကိုပြနေပါတယ်။ဘယ်သမရလောက်ကိုဘယ်သူတွေကမဲပေးမလဲဆိုတာကိုပြောနေပါတယ်။ဒီကောက်ပွဲနီလာပိုင်းအများသဘောထားစစ်တမ်းတွေကလည်းပိုပြီးခမိုင်းရလွယ်လာပါတယ်လို့ပြောပါတယ်ရှက်ကော့ယူဘတ်ရှ်ကင်က Inside Election ဆိုတဲ့စစ်တမ်းကောက်ယူတဲ့အဖွဲ့ကအကဲဖြတ်လဲဖြစ်သတင်းတောက်လဲဖြစ်ပါတယ်သဘောထားစစ်တမ်းဆိုတာကတိတိကျကျအချိန်တစ်ခုအတွင်းမှာလူတွေရဲ့အမြင်ကိုလက်တပြတ်ရပ်ယူလိုက်တာမျိုးလို့လည်းသူကပြောပါတယ်သမရရွေးကောက်ပွဲစစ်တမ်းတွေမှာတွေ့ရတဲ့ရလဒ်တွေကအထက်လွှတ်တော်ရွေးကောက်ပွဲလိုရွေးကောက်ပွဲမျိုးတွေကိုလည်းဆက်ဆက်ရောက်သွားတတ်ပါတယ
် soa massive Biden lead nationally
နိုင်ငံလုံးအတိုင်းအတာနဲ့ Biden အကြီးအကျယ်အသာစီးရနေတာကအကျိတ်နဲ့ရှင်ပယ်ရမယ့်ပြည်နယ်တွေမှာနောက်တစ်ဖြောင်းနဲ့ကတ်နိုင်မယ်ဆိုတဲ့အဓိပ္ပာယ်ကိုကောက်ယူလို့ရတယ်။ Joe Biden ကိုထောက်ခံမဲ့ပေးမယ်။အလားတူမဲဆန္ဒရှင်တွေရဲ့မဲကိုရရမယ်လို့အထက်လွှတ်တော်အမှအရွေးခံမဲ့ Democratic Party ကိုယ်စားလှယ်လောင်းကတွေးတည်ပါလိမ့်မယ်လို့ပြောပါတယ်။ဒါပေမဲ့စစ်တမ်းဆိုတာကသိပ္ပံတိကျကောက်ယူတာဖြစ်တာကြောင့်စစ်တမ်းကိုဘယ်လိုကောက်ယူခဲ့တယ်လဲဆိုတာကိုဒီမှာအသုံးတည်တာလို့လဲယာကော့ကပြောပါတယ
် Live caller polling is considered the gold standard
တယ်လီဖုန်းနဲ့တရားစကားပြောပြီးစစ်တမ်းကောက်ယူတဲ့နေ့ကပုံမှန်စံနှုန်းနဲ့ kait နေတဲ့နေ့ပါလူကိုယ်တိုင်တယ်လီဖုန်းနံပါတ်ခေါ်ပြီးစစ်တမ်းကိုဖတ်ပြအဖြေတောင်းတာမျိုးကိုပြောတာပါသဘောထားစစ်တမ်းအများစုကဒီလိုမလုပ်ကြပါဘူး။ဈေးကြီးတာရဲ့အချိန်ကုန်တာရဲ့အကြောင်းလည်းဖြစ်ပါတယ်။ဓာတ်ရိုက်ခေါ်တာတဲ့အရေးသွေးတင်းကြတတ်ပါတယ်။လို့ပြောပါတယ်။ဘယ်သူတွေကိုစစ်တမ်းကောက်တယ်လဲဆိုတာကိုလည်းနိုင်ငံရေးသိပ္ပံပညာရှင်တွေကကြည့်နေရှိပါတယ်။လူနည်းလေမှားနိုင်လေလည်းဖြစ်ပါတယ်။ဒီတော့ယောက်ျားမိန်းမလူမျိုးပထဝီဝင်ဒေသဝင်ငွေပညာရေးစတာတွေကိုမျှအောင်လုပ်ဖို့လည်းထက်ပြေးစဉ်းစားတင်ပါတယ်။
And as it turns out, education in the 2016 election was one of the
most important issues. And also, the Pinyay is in Danga. ဘယ်သူကဘယ်သူကိုမဲပေးမလဲဆိုတာတိတိတတ်တတ်ခံမှန်းလို့ရတဲ့အရာဖြစ်ခဲ့ပါတယ်။ပညာရေးနှင်းကြလေး Trump ကိုမဲပေးဖို့များလေဖြစ်ပြီးပညာရေးမြင့်လေး Hillary Clinton ကိုမဲပေးဖို့များလေဖြစ်ခဲ့ပါတယ်။စစ်တမ်းအများစုကပညာရေးဆိုတဲ့အချက်ကိုလစ်လျူရှုခဲ့ကြတော့ Trump ရဲ့အသာချက်တစ်ခုကိုမမြင်နိုင်ခဲ့ကြပါဘူးလို့ပြောပါတယ်။အခုစစ်တမ်းကိုကြည့်ပြီးထရမ့်ကိုထောက်ခံသူတွေက2016ခုနှစ်ကလည်းသမ္မတထရမ့်ဒီလိုပဲစစ်တမ်းတွေမှာနောက်ကလိုက်နေရတာပဲလို့ထောက်ပြကြမှာပါ American သမ္မတရွေးကောက်ပွဲဟာပြည်내တစ်ခုချင်းစီအလိုက်ရရမဲ့ရလဒ်တွေပေါ်အခြေခံတဲ့ဆိုတော့ထူးခြားတဲ့အချက်ကိုလည်းမမေ့ကြဖို့လိုအပ်ပါတယ် ပြည်내တခုချင်းစီမှာ Electoral College လို့ခေါ်တဲ့ရွေးချယ်ပိုင်ခွင့်အဖွဲ့ဝင်ကိုယ်စားလှယ် Electors တွေရှိနေပါတယ်။အဲ့ဒီကိုယ်စားလှယ်တွေရဲ့မဲ290ရမှသာသမရအဖြစ်အောင်ပွဲခံနိုင်မှာဖြစ်ပါတယ်ခင်ဗျာ။
COVID-19 ရောဂါဆိုင်ရာအရေးပေါ်အခြေအနေသတ်မှတ်ချက်ရှိတဲ့အတွက်ပုံမှန်ထုတ်လွှင့်နေကြအစီအစဉ်တိုင်းမဟုတ်ဘဲအရေးပေါ်အစီအစဉ်ပုံစံနဲ့ပြောင်းလဲပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်ရှင
်။ပြန်လာပါရှင်။မြန်မာနိုင်ငံတော်မှာရှိတဲ့လူ့ခွင့်ရနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒိုးတန်ပတ်စီပေါ့ကတ်စီစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation လို့နေတော့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီမှာကတော့အရာမှာဒီဘက်မှာတော့လောကခံကရေလောက်တာတဲ့အဓိကမှီခွန်နေရတဲ့ပဲစဉ်ကြောင့်စီးပွားရေးလုပ်ငန်းကြီးတခုကလောက်ကန်ခွင့်ရမှာရင်ကျုံးမော့ချက်ဖို့ကန့်တက်ခံရမှာကိုစိုးရိမ်နေကြတဲ့ဒေသခံရေလောက်တာတွေအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။
တော့အကောင်လုံးကြီးသိပိုက်မယ်ဆိုတာမျိုးတော့စိတ်မသိတော့ဘူးမမကြောက်လဲဆိုဒီဒေသခံတွေကနေပေါင်းဝင်ရနေပြီလို့ဒီမှာအခုကိုလုပ်ကင်စားပေါင်းနေကြတာအဲ့ဆိုတော့ဒီကျောင်းကလည်းအဲ့လိုအကောင်လုံးပြေးလိုက်လို့တော့မဖြစ်ဘူးနော်ခံစားခဲ့ဖို့တော့လိုမယ်ဒီမှာ
တော့ခရိုင်ကြီးသားလုပ်ငန်းရှင်များအတင်းဥက္ကဋ္ဌချုပ်မှုသူကတော့လောက်ကင်ဝင်လျှောက်ချတဲ့ကုမ္ပဏီဘက်ကဒေသခံတွေအတွက်ထည့်စင်စားတဲ့အပိုင်းကိုပြောခဲ့ရပါဒီဆမကိုဒဝဲဝက်ကတည်နေတာကိုစော်ကရေးထားပြီးဖူးစော်ကတင်ဆက်ပေးမှာဖြစ်ပါတယ်။
အဲ့ဒါကျွန်တော်ကတော့ငါတော်လေးစပ်ပြေးခင်ကြပါမယ်။နောက်ခါအ
ဲ့လိုဆိုကျွန်တော်တို့ကံကံပိုင်းဒုက္ခဖြစ်တာများတယ်ခင်ဗျာ
။
နောက်ခွင့်မရှိဘူးဆိုရင်ကျွန်တော်တို့ပင်မမယ်။လူစားရကြံတဲ့ကန်းချင်တွေမှလည်းဝင်လို့မရဘူးခင်ဗျာ။မိုးနေထဲမှာဆိုပက်စင်ကျွတ်ကြောပဲရှိတယ်။နောက်ခွင့်မရှိဘူးဆိုရင်ကံကံဒုက္ခဖြစ်မယ်ခင်ဗျာ။လူဝဝယ်ခွင့်မရဘူးဆိုရင်နှစ်ချင်းပြန်တော့မရတော့ဘူးပေါ့။အဲ့မှလူစားတာကောင်းတယ်။အဲ့မှာလူစားလို့မရတော့ဘူးဆိုရင်တော့ရွာမှာအခြေပြုပြီးလူစားမယ်ဆိုရင်တော့ခက်ခဲတယ်ခင်ဗျာ
။သူကဖိုးလမော်ရွာသားကန်းနီရီလုံသားကိုထုံးမင်းလက်ပါ။သူတို့အဓိကမိကိုနေရတဲ့ပဲ့စင်ကျုံးကိုဥက္ကဋ္ဌကိုလုတ်ကင်ခွေပေးမဲ့ကိစ္စနဲ့ပတ်သက်ပြီးစိုးတထိတ်ထိတ်နဲ့နေလာရတာအခုဆိုတစ်နှစ်ကျော်ရှိနေပါပြီ။ပဲ့စင်ကျုံးဟာဒဝဲခရိုင်ကလုံလုံကျွန်းဆွယ်မှာရှိတာပါ။ရီလုံသားတွေဟာသူတို့မိခိုနေတဲ့ပဲ့စင်ကျုံးတစ်ခုလုံးကိုဥက္ကဋ္ဌလုပ်ငန်းတစ်ခုကလောက်ကင်ခွေရှောက်ထားတာကို2018ခုနှစ်နှစ်ကုန်ပိုင်းမှာတည်ခဲ့ရတာပါဒီလိုလောက်ကင်ခွေရှောက်ထားလာလို့ကကွယ်နိုင်ကြောင်းကြီးညာလွာခေါ်တဲ့အချိန်မှာစတိကြရတာပါအဲ့ဒီကတည်းကသူတို့စိုးတထိတ်ထိတ်နဲ့နေလာခဲ့ရတာပါပဲစင်ကျုံးကိုနားခိုရနေရာအဖြစ်အသုံးပြုနေတဲ့တီးစစ်ကြီးရွာမှာကန်းကြီးရေလုံသားတူဖြစ်သူဦးထွန်းစိန်က
ဘုကလာတော့ကပဲညမက
လလသားဆိုလားမြတ်ဒီဆီလလစားရဲမစီကျောင်းမှာလေမိုးတိုက်တဲ့အတွက်အဲ့ဒီတွင်လေးမှာကျွန်တော်တို့ဘက်ကလောက်စားပိန်ခွေတောက်ဆူထားတယ်ခိုင်းနေလေးနဲ့ဖြည့်ဝင်နာဖို့အခုချိန်မိုးရင်းဆိုအဲ့မှာစုနေကြတယ်ဗျမိုးနဲ့လေးနဲ့မှောင်တဲ့တွေဖြည့်ရင်လွင်လွင်မှုမှုအဲ့မှာပဲဝင်ခူရတာဟုတ်လိုင်းလေးကြီးရဆိုရင်အလေစီးရ50လောက်ထိရှိတယ်ဒီနေရာမှာလှေကပ်လို့မရတော့ဘူးဆိုရင်ကျွန်တော်တို့ဘက်ကစောင်းဝနေရည်တွေအကုန်လုံးဆင်မပြေဘူးပေါ့ခင်ဗျာ။တမပြန်နေရတာကလက်တံဝေးသွားတာပေါ့။ငါဖန်ကွက်နဲ့လည်းဝေးတယ်။အခုတော့အဲ့ဒီအေက140ကျဲတဲ့ပက်စင်ကျွန်းကိုရန်ကုန်မြို့အခြေစိုက် Excellent Fortune Development Group ကုမ္ပဏီကခီးသွွားလုပ်ငန်းအပန်းဖြေဝန်ဆောင်မှုလုပ်ငန်းဈေးခံတင်မောတွေရန်နာနိုင်တဲ့စစ်ကမ်းရေပေါ်ရေအောက်ကစားကွင်းနဲ့အင်အားစီမံကိန်းတွေလုပ်ဖို့အတွက်မြေလွတ်မြေလန့်မြေရိုင်းအသုံးပြုခွင့်လျှောက်ထားခဲ့ပါတယ်ဒေသခံရေလုံသားတွေအတွက်အရေးကြီးတဲ့ကျွန်းဖြစ်တဲ့အတွက် Excellent Fortune Company ရဲ့လျှောက်ထားမှုနဲ့ပတ်သက်ပြီးဒေသခံရေလုံသားတွေဒေသအခြေစိုက်အဖွဲ့အစည်းတွေနဲ့ဒေသအရေးစိတ်ဝင်စားသူတွေကကန့်ကွက်ခဲ့ကြပါတယ်ဒဝဲခရိုင်ငါးဖက်လုပ်ငန်းအဖွဲ့ချုပ်ဥက္ကဋ္ဌဦးကျော်ကျော်သက်က
ပဲ့စင်ကျွန်းကဒီနောက်မှာရှိတဲ့စံလန်တီစစ်ခူလာမော်တနီတော်အဲ့ရနေထွက်နေတဲ့ကန်းကြီးလင်ငယ်လေးတွေရဲ့ရာဒီဦးလို့ရရာဒီဦးဆိုတဲ့အချိန်မှာသူတို့ client တွေခူရပြီးရင်သူတို့စောက်သုံးဖို့ရေချိုလိုတဲ့အချိန်မှာရေချိုခတ်လို့ရေချိုပေါ်တဲ့ကျွန်းဖြစ်နေတဲ့အတွက်ဟိုဒီကျွန်းနေတော့ဒီရွာတွေကမိခူနေရတာပေါ့နော်ကန်းကြီးလေးတွေကမိခူနေရတယ်အဲ့တော့ခုနောက်ပိုင်းကဘာတွေတသနာတွေတက်လာလဲဆိုတော့ဒီပဲစင်ကျွန်းအခြေအနေမဟုတ်ပဲစင်ကျွန်းခြေနေတာထားလိုက်အောင်ကိုတို့ပေကျွန်းစုတွေမှာလည်းဒီကံပဲအဲ့ကျွန်းတွေမှာအဲ့ဟိုဟိုတယ်နဲ့ခီးသွားလာရေးလုပ်ငန်းတွေဟိုတယ်တွေဆောက်လာတဲ့အချိန်မှာအဲ့ကျွန်းနောက်မှာခါတဲ့ဆိုင်ဘုတ်တွေထောင်လာတယ် ကြောင်မချာရကမ်းကမ်းပေါ်မတက်ရဆိုပြီးတော့အဲ့လိုမျိုးလှုပ်လာတဲ့အချိန်မှာဒီကျိုးစုဒီကျိုးစုမျိုးနယ်တွေကကျွန်းတွေကလည်းအိတ်ပြဒနာတွေကတက်နေပြီဖြစ်နေတဲ့အတွက်ဒီပဲစင်ကျွန်းကလည်းဒီလိုကြီးလှုပ်တော့ငယ်လေးဒီတက်ခွင့်မရတဲ့သူတို့ပိုင်တဲ့အနေနဲ့သတ်မှတ်လိုက်ပြီးတော့သူတို့စီဒီကြောင်မချာရလို့လှုပ်လာတဲ့နေထိုင်မျိုးတွေကလည်းမလွဲမချောင်သာကြုံလာမဲ့နေထိုင်မျိုးဖြစ်တဲ့အတွက်ကန်နီကြီးလှုပ်သွားပြီးမှတော့ဒီအခက်ခဲကတော့ကြုံလာလိမ့်မယ်လို့ကိုကတော့ဟိုပေါ့ခံမှန်းတယ်ပေါ့နော်
ထင်ရှားတဲ့တာရကတခုအနေနဲ့ဆိုရင်လက်ရှိစလုံးလူမျိုးတွေရင်ဆိုင်နေရတဲ့ပြဿနာဖြစ်ပါတယ်။ဂျပန်ယင်းနီမြို့နယ်မှုပါဝင်တဲ့တာဆာကီကုမ္ပဏီဟာ2000ခုနှစ်ကစပြီးမြိတ်ခရိုင်ကျွန်းစုမျိုးနယ်ဒိုမဲကျွန်းအုပ်စုမှာပလဲမွေးမြူရေးလုပ်ငန်းကိုလုပ်ကင်ခွင့်ရခဲ့ပါတယ်။ဒိုမဲကျွန်းမှာစလုံးတိုင်းရင်းသားတွေအတော့ကိုအရေးကြီးပါတယ်။သူတို့ဟာလေငယ်လေးတွေနဲ့ငါးကင်းမွန်ခရုစတာတွေကိုရှားဖွေဖမ်းဆီးတဲ့ရေစကြက်နေရာတွေဖြစ်ပါတယ်။အဲ့ဒီကျွန်းဝန်ကျင်ဟာပလဲမွေးမြူရေးလုပ်ငန်းခွင်ဖြစ်သွားပြီးတော့စလုံးတိုင်းရင်းသားတွေဒိုမဲကျွန်းကနေထွက်ခွာပြေးလဲရပါတယ်။ဒိုမဲကျွန်းကနေကုန်းနဲ့ပူဝေးတဲ့လုပ်ငန်းကျွန်းကိုကြောင်းသွားကြရပါတယ်။လုပ်ငန်းကျွန်းဟာစစ်စတာကျွန်းအုပ်စုထဲမှာပါပြီးနေထိုင်အခြေကျဖို့အဆင်ပြေဆုံးဖြစ်ပါတယ်။ဒါပေမဲ့ပလဲလုပ်ငန်းကလည်းသူတို့နောက်ထက်ကျက်လိုက်ပါလာပါတယ်။2018ခုနှစ်မှာမြမတာစာကီကုမ္ပဏီဟာပလဲမွေးမြူရေးလုပ်ငန်းကိုစစ်စတာကျွန်းအုပ်စုဘက်ကိုထပ်မံတိုးကျက်လာခဲ့ပြန်ပါတယ်။အခုဒီချိန်မှာတော့စလုံးတိုင်းရင်းသားတွေသူတို့ထပ်ဆုပ်ပေးဖို့နေရာမရှိတော့ပါဘူး။ပလဲမွေးမြူရေးလုပ်ငန်းတိုးချက်လာမှုကိုနှီးမျိုးစုံနဲ့ကက်ကွက်နေခဲ့ကြပါပြီ။ဒါပေမဲ့လက်ရှိအချိန်ထိတော့အစိုးရစီကတိကျတဲ့အဖြေမရသေးပါဘူး။အဲဒီလိုဖြစ်စဉ်တွေကြောင့်ကျွန်းတွေကိုလုံပိုင်ခွင့်တစ်ခုခုပေးတိုင်းဒေတာခံရေလုံသားတွေအတွက်စိုးရိမ်စရာဖြစ်လာတာပါသူတို့ရဲ့စကြက်နဲ့ကြောက်ချနားကိုရလှိုင်းလေကိုရနေရာတွေပျောက်သွားမှာကိုစိုးရိမ်ပြီးကက်ကွက်ကြတာဖြစ်ပါတယ်ဒီကျွန်းလုတ်ပိုင်ခွင့်နဲ့ပတ်သက်ပြီးဒီနှစ်ဇွန်လအစောပိုင်းမှာတနင်္သာရီတိုင်းဒေတာကြီးအစိုးရကပြည်ထောင်စုအစိုးရကိုသဘောထားမှတ်ချက်ပေးပို့လိုက်ပါတယ်ဘယ်လိုမျိုးသဘောထားမှတ်ချက်ပေးခဲ့တယ်ဆိုတာကိုတော့အထူးလျှို့ဖွဲ့လို့ဆိုပြီးတိုင်းအစိုးရကဆိုထားပါတယ်ကျွန်းလုတ်ပိုင်ခွင့်ကိစ္စနဲ့ပတ်သက်ပြီးဒေတာခံတွေအတွက်ဘလူထက်တွင်စဉ်းစားထားတယ်ဆိုတာကိုမေးမြန်းဖို့အတွက်ကုမ္ပဏီရဲ့ဖုန်းနံပါတ်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တဝဲခရိုင်မှာကန်ဒီ၅ဖမ်းလေအစီး1500ရှိပါတယ်။ကန်ဒီ၅ဖမ်းလေအများစုဟာကျွန်းတွေကိုတနည်းမဟုတ်တနည်းမိခိုးနေရတာပါ။ဒီလိုဒေသခံတွေအတွက်အရေးပါတဲ့ကျွန်းတွေကမ်းခြေနေရာတွေလုံခြုံခွင့်ပေးတာနဲ့ပတ်သက်ပြီး2019ခုနှစ်ဇန်နဝါရီလတုန်းကအရက်ဖက်လူမှုအဖွဲ့အစည်း18ဖွဲ့ကလည်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ထုတ်ပြန်ချက်မှာခီးသွွားလုပ်ငန်းတချို့အကောင့်တွေဖော်ရမှာဒေသခံတွေရဲ့မြေနေရာအများပိုင်နေရာဆုံးရှုံးတာကတ်သတ်ခံရတာတွေကြုံရတယ်ဆိုတဲ့အချက်မြေယာပြဿနာအစ်စ်တွေဖြစ်လာနိုင်တယ်ဆိုတဲ့အချက်နဲ့အစိုးရဘက်ကဒေသခံတွေသဘောထားကိုအလေးထားသင့်တယ်ဆိုတဲ့အချက်တွေပါဝင်ပါတယ်။ထုတ်ပြန်ချက်ထုတ်တဲ့အဖွဲ့တွေထဲကတခုဖြစ်တဲ့ဒဝဲသုတေသနအသင်းဥက္ကဋ္ဌဦးစောသူရကတော့
အဲ့တော့လူတို့ကတော့ရှင်းတယ်အစိုးရကိုဟိုယုံကျင်တယ်ဒါမှမဟုတ်ယုံမရဘူးအဲ့တော့စီးပွားရေးလုပ်ငန်းရှင်ဆိုတာလာလိုက်ခရိုနီတွေကြီးပဲတွေ့ရတယ်လူတို့ကဒဏ်ဖြစ်သွားပြီစိတ်ကအဲ့တော့ရင်းနှီးမြှုပ်နှံမှုဆိုလူတို့ကကြောက်ပြီအဲ့တော့ဒီရက်ဖက်ဖွဲ့စည်းတွေကလည်းအဲ့ဒါလူတို့ကအတူတူမွေးဖွားလာတဲ့ဖွဲ့စည်းတွေဖြစ်တဲ့တွေ့ဘာလို့လူတို့အတိုင်းပဲစိုးရိမ်စေရှိတယ်ပူပန်တယ်ပေါ့နော်ဒါတွေကတေချာစီစစ်ပြီးတော့အစိုးရကပုံမှန်လင်းနေတယ်ပေါ့
ပတ်စင်ကျုံကိစ္စကိုကတ်ကွက်တဲ့ဒဝဲခရိုင်ခရီးသွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဒုံမူမူသူက
အော်ဒီရေလုံသားတွေအတွက်ကိုနေရာလေးတွေထားပေးဖို့ပြီးတော့ကျမတို့ဒေသခံခီးသွားလုပ်ငန်းအတွက်ဒီကျွန်းကိုလာပြင်လဲဟိုသွားလို့ရမယ်ဟိုနေရာအကွက်လေးတစ်ခုပေါ့နော်ဟိုဘလောက်ဆိုတာလိုမျိုးလေးခြံထားပေးခဲ့ဖို့စသဖြင့်အဲ့လိုမျိုးလေးတွေပြောထားတာတော့ရှိတယ်အဲ့ဒါဆိုကျန်တဲ့ဟာတွေတော့တို့လို့ပေါ့အများကြီးရှိတာပဲနေရာကြီးကလေကျွန်တော်အကောင်လုံးကြီးပေးပိုက်မယ်ဆိုတာမျိုးတော့စိတ်မသိတော့ပေါ့နော်မကြောက်လဲဆိုဒီဒေသခံတွေကနှစ်ပေါင်းရာနဲ့ချီပြီးတို့ဒီမှာဒီကိုလုတ်ကင်စားပေါက်နေကြတာလေအဲ့ဆိုတော့ဒီကျောင်းကလည်းအဲ့လိုအကုန်လုံးပေးလိုက်လို့တော့မဖြစ်ဘူးเนาะခြံထားခဲ့ဖို့တော့လိုမယ်ဒီမှာလေ
တနင်္သာရီတိုင်းဒေသကြီးအတွင်းကပက်စင်ကျောင်းအပါအဝင်ကျောင်းနဲ့ကမ်းခြေတွေမှာမြေလွတ်မြေလတ်လုတ်ကင်ခွစ်ကိုနေပြီးတော့အခြေဆိုင်ဗဟိုမြေလွတ်မြေလတ်နဲ့မြေရိုင်းများစီမံခန့်ခွဲရေးကော်မတီကခွစ်ပြုတ်မပြုတ်ဆုံးဖြတ်ပေးတာဖြစ်ပြီးတိုင်းအစိုးရကသဘောထားမှတ်ချက်ပဲပေးရတာဖြစ်ပါတယ်။တိုင်းအစိုးရကဘလို့မှတ်ချက်ပေးပါသလဲ။ဘိုးကော်မတီကရောဒေသခံရေလုံသားတွေရဲ့အခွင့်အရေးကိုဘလောက်ထက်သွင်းစဉ်းစားပြီးဆုံးဖြတ်မှာလဲ။ဖိုးလမော်ရွာသားကန်းကြီးရေလုံသားကိုထွန်းမင်းလက်ကသူတို့ရဲ့စားဝတ်နေရေးတွေထိခိုက်မှုရှိမှာကိုမလိုချင်ဘူးလို့ဆိုလိုက်ပါတယ်ခင်ဗျာ
။ဆက်ကြရသလား။ဖ ကျွန်တော်ရဲ့စိတ်ဆန္ဒအရဆိုရင်ပေးလိုက်မယ်ဆိုရင်ကျွန်တော်တို့အတွက်ဒုက္ခရှိတာပေါ့ပေးစေခြင်းဘူးပေါ့ခင်ဗျာ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရအောင်ကျေးဇူးတင်လို့ထူးတန်ဖွဲ့တာရေးကားပြောနေပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်ကကိုဇော်ကိုဇော်ဒိုးတန်ကအေးရဇာနီနဲ့ဒန်ချင်းတို့ဖြစ်ပါတယ်ဒိုးအတန်အပတ်စဉ်အတန်းတွေအစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုးအတန် Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းတနင်္ဂနွေည9:00နာရီကနေ10:00နာရီအထိနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအထိမှလည်းနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေတာလန်တယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနယ်ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SCC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation ရွန်နယ်တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုသန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ဒီမှာရှိတော်နေရေးဖြစ်ပါတယ်ရှင်။
ကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။ VOE America တန်ကနေပြီးဆက်လက်တန်လွှင့်နေပါရယ်။ကိုဗစ်အရေးပေါ်အခြေအနေကြောင့်မလို့ပုံမှန်ထုတ်လွှင့်နေကြစနေညဒဲလီလိုက်အစီအစဉ်နေရာမှာစနေညပိုင်းနိုင်ငံရေးစနစ်ဝိုင်းကိုစထူတင်ဆက်ပေးမှာဖြစ်ပါတယ်။အခုသတင်းပတ်မှာတော့ဒီလာမယ့်အထူးထူးရွေးကောက်ပွဲတွေကိုပြိပခအတော်လေးပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာအောင်မြင်မြင်လုံနိုင်ချေရှိမရှိဆိုတာကိုသက်ဆိုင်ရာရခိုင်အဖွဲ့အစည်းတွေနဲ့ဆွေးနွေးမေးမြန်းထားပါတယ်။ရခိုင်ပြည်နယ်ကုစားပြုအမျိုးသားလွှတ်တော်ကုစလေဒေါ်ထုမင်းနဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံးတောင်းရှိသူကုစုသောထွန်းတို့ကိုဆက်သွယ်မေးမြန်းထားတာပါ။ကျွန်တော်သားညွတ်ဦးပါ။လာပါခင်ဗျာအခုဒီ online ကနေပြီးတော့စုစုပွဲလုပ်မယ်ဆိုတော့ကိုစိုးစိုးထွန်းကရခိုင် ITB စခန်းတွေဘက်စီကိုရောက်နေပါတယ်အဲ့ဒီမှာ internet ကပိတ်ခံထားရတယ်မရဘူးဆိုတော့အခုကဖုန်းကတစ်ဆင့်ပဲပြောလို့ရပါတယ်ဒါကြောင့်မလို့ဒီစွနေဝိုင်းကိုတပြိုင်တည်းမဟုတ်တော့ဘဲနဲ့တူးချင်းကိုပဲအရင်စွနေမင်းများကြည့်ပါမယ်ကိုစိုးစိုးထွန်းကိုအရင်ဆုံးဖုန်းနဲ့မင်းများပါမယ်ကိုစိုးစိုးထွန်းရေဒီအဲ့ဒီကရခိုင်ဒုက္ခသည်တွေရဲ့ယူကောက်ပွဲပေါ်သဘောထားသူတို့ရဲ့စိတ်ဆန္ဒဘယ်လိုရှိသလဲဘယ်လိုများတိခောက်မိလဲဗျအ
ဲသူတို့အနေနဲ့ကတော့ယူကောက်ပွဲရှိတယ်ဆိုတာကိုတော့မှပဲမသိတဲ့သူတွေတော်တော်များရှိနေပါတယ်။အဲနောက်ယူကောက်ပွဲနဲ့ပတ်သက်ပြီးတော့လည်းသူတို့မှဘာမှသိရှိထားတာမရှိပါဘူး။ဘယ်အချိန်မှကျင်းပမယ်။အဲဘယ်လိုပုံစံနဲ့လုပ်တော့မယ်ဆိုတာမသိပါဘူး။အထူးသဖြင့်ဒီမကြာခင်ကမှအသက်ဆီရှင်ကြီးပြည်လာခဲ့တဲ့သူတွေအဲခုမှစပြီးတော့မှယူကောက်ပွဲမှာမေးထေးရမယ့်သူတွေအနေနဲ့ကတော့ဒီယူကောက်ပွဲဆိုတဲ့ဟာကြီးကိုသူတို့မှဘာမှကိုမသိထားတာကိုတွေ့ရပါတယ်။အဲနောက်ဟိုစိပေးဒုက္ခတွေတော်တော်များကိုကျွန်တော်မေးကြည့်နေပါတယ်။အခုရောက်တဲ့နေဘက်ကသခင်နေမှာပေါ့လေ။အဲဒီမှာသူတို့အနေနဲ့ကတော့ဒီဒီယူကောက်ပွဲမှာမေးထေးတဲ့ကိစ္စကသူတို့ကောင်းထင်မှာလုံးဝရှိမနေပါဘူး။သူတို့အနေနဲ့အဲသူတို့အတွက်ကိုဟိုသူတို့မှကျွန်တော်ရဒုက္ခဆင်းရဲနေပတ်သက်ပြီးတော့မှအဲကုညီပေးတဲ့သူတွေကတတော်ကိုနေတဲ့ခါကျတော့သူတို့မှမျိုးနှိမ့်ချက်မေးနေပါတယ်။အဲကြောင့်မလို့ဒီမေးပေးလိုက်တဲ့ကိစ္စတစ်ခုကသူတို့ရဲ့အဲဒီဘဝကိုတစ်ခုတစ်စုံတစ်ရာတိုးတက်အောင်ဆောင်ရွက်နိုင်မလို့သူတို့မယုံကြည်ကြပါဘူး။
နိုင်ငံရေးပါတီတွေရဲ့စီယုံရင်ကာလကလည်းမကြခင်ရောက်လာတော့မှာပါအဲ့တော့နိုင်ငံရေးပါတီတွေရဲ့လှုပ်ရှားသွားလာခွင့်အဲ့ဒီအချိန်ဒီကဘယ်လိုရှိပါလဲအဲ့ဒီဒုက္ခသည်စခန်းတွေ ITB စခန်းတွေအထိကိုသွားနိုင်ပါမလား
အဲနိုင်ငံရေးပါတီတွေမှာကတော့တစုံတရာတောနိုင်ဒီတခန့်နိုင်ငံရေးပါတီတွေမှာကတော့တစုံတရာတောနိုင်လာနိုင်တဲ့အခြေအနေမျိုးတော့တွေ့ရပါတယ်ဒါမဲ့လည်းလုံခြုံမှုအတိုင်းတာကတော့ပြောစရာဖြစ်နေပါတယ်အဲတစ်ဖက်ကလည်းပဲဒီနိုင်ငံရေးပါတီတွေနဲ့ဒီလက်နက်ကိုင်ဖွဲ့စည်းနေကြတဲ့မှာဘလောက်လောက်ထိဒီဒီနားလေမုံတိုင်းမလေးဆိုတာကလည်းပဲအဓိကကြိုက်လို့ထင်ပါလေဗ
ျအခုကျွန်တော်တို့ခမန်းကြီးသိရသလောက်ဒုက္ခတွေအားလုံးစုစုပေါင်းကတသိန်းကျော်နှစ်သိန်းဝန်းကျင်လောက်ထိရှိသွားပြီလို့ပြောပါရခင်ဗျအဲ့တော့ဒီဒုက္ခတွေရဲ့ကိုထားရှိမှုအနေထားပေါ့နော်ကျွန်တော်တို့ဘာလို့ဆိုတော့မဲစင်းပြုစုတဲ့အခါမှာခမန်းလို့ရအောင်သူတို့ကိုထားရှိမှုအနေထားကိုဘယ်လိုများသုံးသပ်မိလဲ
အခုကဒီဒုက္ခတွေသခင်မှာဒုက္ခတွေအရွယ်အတွက်အတိအကျဘယ်လောက်ရှိတယ်ဆိုတာကိုဘယ်သူမှမသိနိုင်ကြပါဘူးဟောဒီ Dini mah kalau dia tinggal lebih naik ni jalur sih cawan leh sini barai. Di sini pun belok kaki sih dah terkuka. Lokai mah tuh kan dia mian jaga di asyik cakap ni dia sekarang ni mah ni dah ni jalan jom mahu pun ni. Di ni saya kolong ni dia tapi cawan ni tak boleh sini barai. Di luar sini cari kerja tu turuga. Di ni mah ni 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 lain mah simpi tu luar sih sepiron ni mah. Asimpi luar sih naru ni awu sih mah. Sini ini be. Tu ye, aku ni lu yang ni asin ni mahu cuma lu sih tu kau pindah le. Kena ni pindah macam tu berjaya le. Di lu mahu mati mungkin pilih kerja lo. Di mesin asin sini ni tujuh le, apa ini gaya. Nah, mesin buat tu aku sih ni cakap le tu dia mahu. Toto aku kaki tu ni asin ni macam dia lu tunggu balik ya.
Aku lagi lama lo juga buat komisi ngah mesin tujuh baru baru lu siap muri di. Cepat siap sekarang ni baru mah lu dah muri atau siapa bila.
Jenaroh di nipaga sekarang ni, aku mesti ciri kacau. Macam yang bapu dia, macam tu tu mesti buru biar balik. Di luar lu tengah ni mesti buru biar balik.
Ni ya, siap biar ni ka. Juga pun mesti yang mesti lah ni. Asal lu aga, macam ni mesti ni ya ni biru. Tercat ni aku lama siap tu ada, siap tu ada. Di lakukan ni awak siapa lah?
Siapa ni? Lama siapa ni? Tuh umat solusian jenaroh di pelawa muka ni biru, masih ni pelawa muka ni biru. Pasti tu ya cikgu jangan itu siapa ni? Nau mian uru cakap orang pergi, ni ngaji orang itu siapa ni? Di luar ni si ni kan ni biru mah di mesin apa jual ni ama asam soya mung ni loh sih, damu loh sih ni di mesin ni ni si ni muri ko.
ก็ผมช่วยดูตามสังเวียนพิบูลสุลชินไม่เป็นอะไรเลยคนในสังคมไม่ต้องมาชินอะไรเลยครับผู้เชี่ยวชาญก็เราพิบูลข้าก็เราพิมพ์มาส่วนที่นักท่องเที่ยวอาจจะมาพิเคราะห์ข้าจะรอนักท่องเที่ยวเราอยู่กับผู้มาจ้าเราก็ไอ้ที่ทำมาชีดีไม่เป็นผู้ดีชินดีก็ปลุกมีอาชีพกันว่าเลย
จันนโรจันนโรเนี่ยที่จุดเขยจุดจงยาสุลชินตัวลูกค้ามาในท้องที่มาไม่ที่เขยที่ดูดูเย่เส้นหน้าบ่อเลย เซนักก็ท้าวโอ้มีอะไรเข้ามาเลยจ้ะแต่เมื่อที่ท้าวตั้งสิ่งงานนี้พี่มาท้าวสิ่งงานดูดีอาเจียงมาโรที่เมื่อที่นงงานนั่งเงี้ยปารีเน่ที่นั่งเงี้ยปารีเมื่อที่นู้นพูดอะไรเดี๋ยวสัวสัวเรื่องตัวเดียวผมมาอากูยุ่งเกี่ยวมึงเลยก็โอ้เนี่ยล่ะคือได้ชิบาร์เลยคุณนับไปมาปูบีโดมาสัวเรื่องนี้โรเล่นงานปฏิบัติที่กบชิลานี่เดี๋ยวข้าจะโรที่ผมมาเลยเป็น ที่สวัสดีพี่ต่อเลยปอนะที่ปารีสเพื่อการท่องเที่ยวปีนั้นปีที่ดูทุกวีปอมาอาจจะไม่ได้ทำมุ่งเดียวมาตัวเดียวได้ข้าจารอที่นั่งเงี้ยสนิจีปอมาที่ปารีนั่งเงี้ยสนิจีปอมาแล้วที่เก้าติดต่อเรื่องสวัสดีปอมาแล้วตัวเราก็ยังจีมุ่งเนี่ยล่ะเนี่ยสินิมาชิบาร์เลยนั่นตัวขาดที่ตั้งแต่ปารีสเดียสินิจีไม่สูงสิ่งเลยไปตัวเราก็อันไหนอ่ะปารีสจะพี่ต่อเลยนั่นตัวปีนี้นั่นตัวที่มาตาอาเมียสุอันไหนอ่ะสิบีโดมาสูงที่สุดในเขมรเมลี ที่สุวาเพื่อการคนที่พอที่นี่สุวาเพื่อการคนที่พอทำมาชีได้ที่นี่สุวาผมมาพิจารณาสุวาการเลี้ยงมูลนิธิในเดียข้าจารอยี่เก้าเดือนนี้เนี่ยนั่งเงี้ยกูนั่งเงี้ยกูช่วยสุวาเพื่อที่ได้ปงเงินเลยไอ้ที่สุวาเนี่ยพี่เรามาดีทำมาชีได้ที่ตั้งแต่ไหนนั่นเลยช่วยจิตุกสังพอสังเด็กปงเงินเลยก็ยังกูลีฮับมึงไปอันนี้เชื่อได้ชิบาร์เลยแต่จำบ่ได้ที่เราเคยดูทุเรศบ่เลยทุกที่ที่เจริญมาเนี่ยดูเลยที่เขาพูดถึงพี่อาลูเชนอ่ะ
ที่สิบสี่เดือนที่เราดูเขาไปดูเดทมาแล้วที่นั่งเงี้ยปัดที่สิบนี้ปอนะถ้าเกิดยังกูอาดมือลูกอาเมียพี่เดลงวัวกูสิบปองวันจันทร์มันไม่ใช่เด็กดีๆตัวเมียตุ้ยขายยาบาลีนะโอเคแต่พอเราในเงี้ยปอสิบเปล่าเลยนี่ท้าบ่เนาะแล้วที่เราเชื่อในเงี้ยเราไม่สุ่ยเนาะแต่เกี่ยนพี่ว่าจะขายที่ได้ก็จะขายปัดที่ดีกูเท่าคำบูปูวิโลอาเก้ามาเลยแล้วเดี๋ยวเราไม่ในเงี้ยปอสิบเปล่าเลยไม่เป็นมือที่ใกล้ลามไม่สุ่ยที่ได้กันปัดที่จะ
Yugabuima, Peter Rudy Namlia Bale, Peter Rudy, the Pombaldi at the Kushibale, Era Bale Soro, Yugabuima, Mate by Quincy, the Peter Rue, Balaya Kaino, Michi Ma, the Yugabuga, the Yawin Bale, so they get the champion Machide Kacharo, or Beniabu Mate Daga, Amyazu Nine Duga, the Little Woteme, Swapshime, the Lushin Chito Balime, it is a Lushin. The outside of your moon, she did a party with Bono, Tamulosin, a quintade party dega, the little war, a swap with the war, Tito Torre Havajalosin, Pubido Mapitru, a Drago, Nangia, Sosomuni Pupila, Poshibari, that will be to Ruga, Nalita Poposim Machibabu, เมเซนาเนจิญญาโตติชาติยาบีนาปิโลชิยเมเซซิยปะคุญยาบีสุโลชิงโตตอตอโกโหอาตองคอนไซต์จูซาโพลวยเดอะอะชินิมาชินิบาเลยนะดีอาตุกอนไซต์ลงอ่ะเมปูปิโลคักแค้เมสุราลูลูทอกขันมูสุโลราลาปริบิกะอะชินิจองลาบลูจองมาเลยปฏิปกะอะชินิจองဖြစ်ပါတယ်နောက်တစ်ခုကปฏิปกะอะชินิที่มาอ่าဖြစ်လာเมနိုင်ငံရေးဆိုင်ရာအကျိုးဆက်တွေကိုပြည်သူလူထုမှာဖော်ပေါ်မှုနဲ့လေ့ရှင်းမရှိပါဘူးပြည်သူလူထုကပို့ပြီးတော့ ဒီရေဒီကယ်ဆန္ဒနဲ့အတွေ့အခေါ်ကိုကျွန်တော်တို့ဒီပါတီနိုင်ငံရေးပေါ်တော့လစ်ဘရယ်နိုင်ငံရေးအတွေ့အခေါ်တွေနဲ့အဲဒီနိုင်ငံရေးစည်းမှုတွေအများကြီးလို့ဖို့လိုပါတယ်ပြည်သူလူ့ဘဝနားလည်တဲ့ဖော်ပေါ်မှုကိုပို့ပြီးတော့ဟိုအရင်တုန်းကလို့ပြည်သူကိုဟိုဒီပါတီဖြစ်တဲ့အတွက်ကြောင့်မလို့ဘသူပဲပြိုင်ပြိုင်ဘာပဲပြောပြောဒီပါတီကိုမိတ်ဆက်မယ်ဆိုတဲ့အချိန်မျိုးတွေတော့မရတော့ပါ
ကိုပြောနိုင်လို့ပြည်သူလူပကနားလေတဖောက်ပေါက်တဲ့အခါကြားမှာပဲဒီဒေသခက်ပါတီအတွက်ဟလာလာဟိုလူကောင်းနိုင်မယ့်အချိန်မှာရှိပါလေခင်ဗျခုနကကိုစစထုံးပြောတော့တဲ့အထဲမှာလူဒုကပို့ပြီးတော့ရက်ဒီကယ်ဆန်လာရယ်ပေါ့နော်အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့အဲ့ ောက်ခံတဲ့လူလူတော်တော်များများရှိလာတာကိုလည်းကျွန်တော်တို့သတိထားမိပါတယ်။အဲ့တော့ဒီအနေထားကလူလူကပို့ပြီးတော့ radical ဖြစ်လာတဲ့နိုင်ငံရေးပါတီတွေကိုစိတ်ပြတ်လာတဲ့ဒီအခြေအနေကအေအေကြောင့်လို့ရောအေအေလှုပ်ရှားမှုကြောင့်လို့ရောဆက်ဆက်ပါသလား။
တကယ်တော့အေကိုအေလှုပ်ရှားမှုကြောင့်လို့တရားရိုက်ပြောနေကြပေမဲ့ဒီအေကိုထောက်ခံတော့ကြတဲ့အကြောင်းတွေအေကိုပို့ပြီးတော့အကြိုက်တွေ့လာကြတယ်။တနည်းအားဖြင့်အေလို့မဟုတ်ဘူးပေါ့လေ။ဒီစည်းစဲညီနိုင်တယ်နိုင်ငံဒီနိုင်ငံပါတီနိုင်ငံရလူထုဟိုမေစင်တန်လူထုရေးမေစင်တာအရာဖြစ်အောင်စူးစမ်းကြတယ်ဆိုတဲ့အပိုင်းတွေကအရင်ကိုအားနေလာခဲ့တဲ့အခါကျတော့ဟိုဒီလက်နက်ကင်တုံးပြနေတဲ့အဖက်ကိုပူပြီးတော့ဥတည်တော်တာဖြစ်ပါတယ်ဟိုလက်နက်ကင်ကမှပဲဟိုရွေးရတခုမရှိတဲ့ခါမှလာတခုကိုရွေးနေတဲ့တဖော်မျိုးဖြစ်ပါတယ်အဲ့ဒီတော့ကျွန်တော်တို့ရဲ့တုံးသက်ချက်ကတော့ဒီအေးအကြောင်းဖြစ်တယ်ဆိုတာနဲ့ဆက်လို့ရှိရင်ဘာကြောင့်မို့လို့ဒီနိုင်ငံအရာနိုင်ငံအရာပါတီနိုင်ငံအရာဒီအစိုးရဖွေးတာတွေအစိုးရရဲ့တည်သူ့ဆောင်မှုတွေကိုပြည်သူလူထုကနေပြီးတော့မှစစ်ပြက်လာခဲ့ရတယ်လေဒီအစိုးရတွေမှာပါတဲ့အခက်အခဲပါတီလူရဲ့ရှေ့တွေရှိနေလို့လေဒါမို့လို့ရှိနေပဲဒီ Facebook ဆက်ပြည်စမှုတွေကဘယ်လောက်ထိအရေးကြီးနေတယ်လေဒီပြည်စမှုတွေကိုလုပ်ပေးမှပြည်သူလူထုဘက်မှနေပြီးတော့ဒီပါတီနိုင်ငံရေးနဲ့အသာကျလာမယ်ဒီမိုကရေစီကိုယုံကြည်လာမယ်အဲဒီထက်ပိုပြီးတော့မှ liberal ကိုပိုပြီးတော့မှဥတည်လာမယ်ဒီစဉ်ညီနိုင်တဲ့အပိုင်းတွေကိုပိုပြီးတော့မှဟုတ်လူသူကတဖောက်ပေါက်လာမယ်အဲဒီလိုမျိုးတွေဆောင်ပြေးဖို့လိုပါလေဗ
ျဟုတ်ကဲ့ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်အခုရွက်ကောက်ပွဲလုံးမဲ့အခြေအနေနဲ့ပတ်သက်လို့ဒီဒေသတွေမှာအေအေကနှောက်ရတာမျိုးတွေကြုံရနိုင်ပါလားအခုအနေအထားမှာအေအေကဒီရွက်ကောက်ပွဲနဲ့ပတ်သက်လို့သဘောထားတစ်ခုခုပေးတာရွက်ကောက်ပွဲမဲပြီးလို့ရှင်နှောက်ရမယ်လို့ပြောတာချင်းချောက်တာမျိုးတွေရောရှိပါလား
အဲကျွန်တော်တို့တတိထမင်းပါတယ်အေအေကနေပြီးတော့မှထုတ်ပြန်ချက်တစ်ခုရှိခဲ့ပါတယ်အဲ့ဒါကပါလေဆိုတော့ဒီနိုင်ငံပါတီရဲ့အနေနဲ့တာဝန်လို့ရှိနေပေယူကပ်ကော်မရှင်အနေနဲ့ယူကပ်ဝေးလုံးမယ်ဆိုလို့ရှိရင်သူတို့နဲ့ဆွေးနွေးနိုင်မှုတွေလုပ်ရမယ်ဆိုပြီးတော့ပြောခဲ့တာတခုရှိပါတယ်အဲဆိုတော့ဒါကဒီဒီအေဖကကောင်းဆောင်တွေအနေနဲ့ဒီသူတို့ရဲ့အခွင့်အရေးနဲ့အရေးပါတဲ့ဟာကိုပြသနေတာမျိုးဖြစ်ပါတယ်ဟိုတစ်ဖက်မှာလည်းပဲဒီအောက်ရှေ့မှာကြာတော့ပါတယ်ဖြစ်နိုင်တယ်ဆိုလို့ရှိရင်ဒီမင်းစင်တာနေနောက်ပြီးတော့မင်းယုံတွေရဲ့လုံခြုံရေးပေါ့လေအဲနောက်ဒီမင်းထိမင်းတဲ့သူတွေရဲ့လုံခြုံရေးနောက်ဒီလူဆောင်ရေးကိုတာဝန်ယူရတဲ့ဒီဒီတမတော်နဲ့ဒီရေးတွေပေါ့လေအဲသူတို့တွေရဲ့အဲဒီဒီအလုပ်ပုံကံပုံလုံဆောင်ပုံတွေအနေထားမှာလည်းအများကြီးမုန်တည်ပါတယ်ဆိုလို့ရှိနေတာကသူတို့အနေနဲ့ဒီပြည်သူလူထုတွေရဲ့မေးပေးတဲ့နေရာလေးကိုတာဝန်အလျောက်ဆောင်တက်ပြုမဟုတ်ပေနဲ့အဲ့ဒီပို့ပြီးတော့မှမေးစင်တာနေမှာရှိတဲ့မေးရုံတွေကိုလုံဆောင်ရေးထက်ပို့တဲ့အဲဒီလှူချမှုတွေတော့လို့ရှိရင် AF ကလည်းပဲတနည်းတစ်ခုနောက်ဆက်နိုင်ရှိရှိပါတယ်အဲဒီလိုအခြေအနေမျိုးတွေဖြစ်လာလို့ရှိရင်ဒီအကျိုးဆက်ကဒီမေယုံတွေရဲ့လှူချင်းကိုတိခိုက်လာနိုင်ပါတယ်ဒီခါမှာပြည်သူလူထုဘက်ကလည်းပဲမလုံမရှုံခင်စားလာလို့ရှိရင်ဒီမေးပေးဖို့အတွက်ကိုသူတို့တော်တော်လေးကိုစဉ်းစားတော့ပါလိမ့်မယ်အဲဒီလိုအခြေအနေမျိုးတွေဖြစ်လာတဲ့အတွက်ကြောင့်မို့လို့ဒီခိုင်းပြည်မှာဒီရေကောက်ဝေကောက်ဖြစ်လာဖို့ဆိုတာကတော်တော်ကိုမလွေတဲ့အခြေအနေမျိုးရှိတယ် Facebook တောင်းဆုံးကစဉ်းစားရမယ့်အခြေအနေမှာရှိနေပါတယ်က
ဟုတ်ကဲ့ကျေးဇူးပါကိုဇော်ထွန်းကြီးပြောရမယ့်ဆိုရင်ခုနကအေအေကိစ္စကလည်းအေကိုအစိုးရကနေပြီးတော့ចမ်းဖက်ဖွဲ့စည်းဖြစ်တတ်မှတ်ထားတဲ့ခါကျတော့ကော်မရှင်နေနဲ့လည်းအေကိုတည်းရဲ့ညှိနှိုင်းဖို့ခက်မယ်ထင်ပါတယ်အဲ့တော့ကော်မရှင်ဘက်ကမညှိနှိုင်းဘူးဆိုရင်လုံခြုံရေးကဒီမဲယုံတွေနဲ့ပတ်သက်လို့သူတို့အာမခံနိုင်ဘူးဆိုတဲ့သဘောတော့ဖြစ်နေတာပေါ့အ
ဲအဲ့လိုမျိုးပြောလို့ရပါတယ်အဲတစ်ဖက်မှာလည်းပဲဒီ
ဒီနိုင်ငံဒီဒေသခံနိုင်ငံပါတီတွေနောက်ဒေသမှာလာပြီးတော့မှတိုင်မဲ့ပါတီတွေအနေနဲ့ဟိုအေးနဲ့တနည်းတဖုံဆက်ဆက်ပြီးတော့မှနားလည်မှုယူနိုင်ကောင်းယူနိုင်ပါလိမ့်မယ်အဲဒါမျိုးတွေကိုစူးစမ်းနိုင်လို့ရှိနေပဲတချို့တော့မစ်စနာနေတွေမှာပြဿနာပုံပေါင်းနိုင်ရှိနေတော့မလို့လေကျွန်တော်တို့ကဟိုအကောင့်ဖက်ကနေကြည့်တာလေးရှိပါတယ်ကြာဒီခိုင်တိုင်းကမြို့နယ်များအစည်းအရုံးကကုစုစောထုံးဖြစ်ပါတယ ဘလို့သုံးသပ်မိတယ်လဲရှင်းဆုံးအဲ့ဒါလေးဖြည့်ပြီးပါဦး
လုံးလုံးဆယ်တော့နေပြီးတော့ရေကောက်ဘွက်ကော်မရှင်ကမြန်မာတိုင်းနိုင်ငံလုံးကိုရေကောက်ဘွက်ရှိမယ်ဆိုပြီးတော့ကြေညာထားတာတွေ့ရပါတယ်။မြန်မာတိုင်းနိုင်ငံလုံးကိုဆိုလို့ရှိရင်ရခိုင်ပြည်နယ်နဲ့အကျုံးဝင်တဲ့အတွက်ကြောင့်လို့ကျမတို့ရခိုင်ပြည်နယ်မှာလည်းရေကောက်ဘွက်ရှိလိမ့်မယ်လို့ကျမတို့မျှော်လင့်ရပါတယ်ရှင်။ဒါပေမဲ့အခုလိုအခြေအနေမှာရေကောက်ဘွက်လုပ်ဖို့ကရခိုင်ပြည်နယ်ရဲ့ပြည်နယ်တစ်ဝက်နီးပါးရှိတဲ့မြို့နယ်တွေမှာအခက်အခဲများစွာကြုံနေရပါတယ်။အင်တာနက်ဖြတ်တောက်ထားမှုတကြောင်နောက်တစ်ခုကနေပြီးတော့ဒီစစ်စင်ရေးတွေပို့ပြီးတော့တင်းမာလာကြောင်းလာတဲ့အတွက်ကြောင့်မို့လို့ဒီလမ်းမဲ့ရွှေကောက်ဘွက်အခြေအနေဟာရခိုင်ပြည်နယ်မှာအမြဲတမ်းစိုးရိမ်ရတဲ့အခြေအနေမှာရှိပါတယ်။ဆိုတော့ဒီလိုမျိုးစိုးရိမ်ရတဲ့အခြေအနေကိုနေပြီးတော့ဖြေရှင်းဖို့ကကျွန်တော်တို့ရွှေကောက်ဘွက်ကော်မရှင်ရဲ့နောက်တစ်ခုကအစိုးရရဲ့နဲ့တတ်မှတ်တော့နောက်ရခိုင်တပ်တော်ကြားထဲမှာနေပြီးတော့တိုင်းဒေသတစ်ခုထိအစ်စ်စင်ရေးတွေရှော့ရှာမယ်သို့မဟုတ်ရပ်တန့်ထားမှသာလျှင်တော့ရခိုင်ပြည်နယ်မှာရွှေကောက်ဘွက်တွေဖြစ်ထွန်းမှာပါရှင့
်။အခုကကျွန်တော်တို့သတိထားမိသလောက်ဒုက္ခတဲ့အရေးအတွက်ပေါ့နော်ဆစ်ရှောင်းဒုက္ခတဲ့အရေးအတွက်ကလည်းတသိန်းကျော်နှစ်သိန်းပြီးပြီးဟာဝင်းကျင်ချီဖြစ်လာပါပြီ။ဒါဖြင့်မြို့နယ်တစ်ခုကနေပြီးတော့အခြားမြို့နယ်ကိုရွှေ့ပြောင်းနေရတဲ့ဒုက္ခတွေတွေလည်းရှိနေတယ်လို့သိရပါတယ်ခင်ဗျာ။အဲ့တော့မဲဆင်းရဲ့ကောက်ခံတဲ့နေရာမှာအခက်အခဲတွေအတော်များရှိမဲ့ပုံရှိပါတယ်။မတ်တုမေတို့ဒါနဲ့ပတ်သက်လို့ဘာများပြင်ဆင်ထားပါလဲ။အဓိကဒီ IDP ဒေသကမဲဆင်းရဲ့နေမှမကန်ကန်ထွက်လာနိုင်အောင်လို့
ဆိုအဓိကတော့နေပြီးတော့ကျမတို့လက်ရှိအခြေအနေမှာဒီဆေးရွှေရှောင်ပြည်သူတွေကနှစ်သိန်းနဲ့ထက်ရှိတယ်လို့ဖော်ပြကြပါတယ်။ဆိုဒီပုံမှန်အနေထားတစ်ခုမှနေပြီးတော့ကျမတို့ပြည်သူတွေကိုစည်စည်ဆောင်ရွက်တာတောင်မှရွေးကောက်ဘွက်ကော်မရှင်တွေက faces အမှားရွင့်တွေရှိခဲ့တယ်။နောက်တစ်ခုကပြင်ဆင်ရတဲ့အခြေအနေတွေအများကြီးရှိခဲ့ပါတယ်။ဆိုဒီပြည်သူတွေကို၌ကိုကလည်းကိုမေးပေးမယ်အခြေအနေပါနေပဲကိုရဲ့အချက်လက်တွေမှန်ကန်သလားဆိုတဲ့ဟာကြည့်ရတဲ့အခြေအနေကတာမန်အခြေအနေမှာဖြစ်ပါတယ်။ဒါပေမဲ့အခုလက်ရှိအခြေအနေမှာနေပြီးတော့ရခိုင်ပြည်နယ်မှာဒီစစ်ဘေးရှောင်နှစ်သိန်းကျော်ဖြစ်နေတဲ့အတော်တွင်နောက်ကဒီစစ်စင်ရေးတွေနေပြီးတော့ပြင်းထန်နေတဲ့အခြေအနေ clearance operation လုပ်မယ်ဆိုပြီးတော့စာတွေထွက်တာလည်းရှိတယ်။ကျွန်မရဲ့မဲဆန္ဒနယ်မှာဆိုလို့ရှိရင်နှုတ်နဲ့ဒါပြောဆိုမှုတွေရှိတယ်ဆိုပြီးတော့ကျမတို့ပြည်သူတွေကပြောဆိုလာကြပါတယ်။ဒါကြောင့်မလို့ဒီမတည်ငြိမ်တဲ့ပြည်သူတွေမတည်မငြိမ်သွားနေရတဲ့အခြေအနေ။နောက်တစ်ခုကကျမတို့ဒါကိုသုံးသပ်ကျမတို့ရခိုင်ပြည်နယ်အခြေအနေကိုသုံးသပ်ရမယ်ဆိုလို့ရှိရင်အခုရခိုင်ပြည်သူလူထုကရွေးကောက်ပွဲကိုစိတ်မဝင်စားကြပါဘူးရှင့်။ကျမတို့ဘယ်ချိန်ခါမှသူတို့အသက်အန္တရာယ်နဲ့နေမလဲဆိုတဲ့သူတို့အသက်ကိုလုပြီးတော့ပြနေရတဲ့အခြေအနေမှာရွေးကောက်ပွဲကော်မရှင်နေနဲ့ဒါတွေကိုတည်ငြိမ်အောင်မဆောင်ရွက်ဘဲနဲ့နေပြီးတော့ဆောင်ရွက်ဖို့ကအင်မတန်ခက်ခဲပါလိမ့်မယ်ရှင့်။
ဟုတ်ကဲ့ခုနကကျွန်တော်ကုစစောထုံးနဲ့ပြောတဲ့ခါမှာလဲသူကအဲ့ဒါထည့်ပြောပါတယ်အဓိကအထူးသဖြင့်ပေါ့နော် IDP ဒေသတွေမှာ IDP ဒုက္ခသည်တွေကရုပ်ောက်ပွဲနဲ့ပတ်သက်လို့စိတ်မဝင်စားကြတော့ဘူးဘာဖြစ်လို့လဲဆိုတော့သူတို့လူလားချက်တွေလည်းဘာမှလည်းမလုပ်ပြီးနိုင်တော့သူတို့စိတ်ပြက်လာကြတယ်နိုင်ငံကြီးကစိတ်ပြက်လာကြတဲ့သဘောတော့ရှိပါတယ်ခင်ဗျာအဲ့တော့ပြောရမယ်ဆိုရင်တော့တကယ်တမ်းကရခိုင်ဒေသကရခိုင်ပါတီတွေကပို့ပြီးတော့အားကောင်းတာပါအဲ့တော့ဒီလူတို့ကမဲပေးဖို့စိတ်ပြက်လာမယ်ခုနမဲပေးတာတွေခုနပြောလို့အနှောက်အယှက်တွေဖြစ်လာမယ်ဆိုရင်ရခိုင်ပါတီတွေအတွက်ပို့ပြီးတော့မထိခိုက်နိုင်ဘူးလား
ကျွန်တော်တို့ဒီရွေးကောက်ပွဲကျင်းပတဲ့အခြေအနေတစ်ခုကိုမဖြတ်သန်းခဲ့ဘူးဆိုလို့ရှိရင်ကျွန်တော်ကတော့အနေနဲ့မြင်တာကတော့ရှင်းရှင်းကျွန်တော်တို့ပါတီတွေထိခိုက်တယ်ဆိုတာနဲ့ကျွန်တော်တို့ပြည်သူတွေထိခိုက်မှာကိုစိုးရင်ပါတယ်ရှင်ကျွန်တော်တို့ပြည်သူတွေမရှိဘဲနဲ့ပါတီဆိုတာဖြစ်လာနိုင်မှာမဟုတ်ပါဘူးနိုင်ငံရေးဆိုတာလည်းကျွန်တော်တို့ဖြတ်သန်းနိုင်မှာမဟုတ်ပါဘူးဒါကြောင့်မလို့ပြည်သူတွေအသက်နဲ့လူပြီးတော့ပြင်းနေရတဲ့အချိန်ခါမှာနောက်ခုကနေပြီးတော့ဒီသူတို့စစ်ဘေးရှောင်တွေအတွက်အစိုးရကတိုင်းတာတစ်ခုအထိသူတို့တင်းကြီးအောင်အစားအသောက်အနေထိုင်လုံခြုံရေးဓာရီကိုမဆောင်ရပေးနိုင်ပဲနေတတူကပြင်းနေရတဲ့အချိန်ခါမှာသူတို့စိတ်ပြက်တယ်နောက်တစ်ချက်ကနေပြီးတော့ကျမတို့ရခိုင်ပြည်သူတွေက2015ကတည်းကလည်းကျမတို့တွေဟာတာဝန်ကျေခဲ့ကြပါတယ်ဖက်ဒရယ်ကိုဖြတ်တန်းဖို့ကျမတို့ရခိုင်ပြည်သူတွေဟာတိတဲ့အတွက်ကြောင့်မလို့ဒီနိုင်ငံရေးရတော့ကိုရေချိန်မိပြီးလို့ရှိရင်ကျမတို့ရခိုင်ပြည်နယ်မှာရခိုင်ပါတီတွေအနိုင်ရခဲ့ပါတယ်ဒါပေမဲ့တကယ်တမ်းလွတ်တော်တွေကိုရောက်သွားတဲ့အခြေအနေနဲ့အခုရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်တဲ့အခြေအနေနဲ့ရခိုင်ပြည်သူတွေဟာနေပြီးတော့ဒီဒီမိုကရေစီဖြစ်စဉ်နဲ့သူတို့မဲပေးထားတဲ့ဒီလွတ်တော်ကိုယ်စားလှယ်တွေကပြည်နယ်မှာဒီလောက်အနိုင်ရရဲ့သားနဲ့နေပြီးတော့ကျမတို့ဖွဲ့စည်းပုံတွေမပြေဆင်နိုင်တဲ့ကြောင့်မလို့အစိုးရမခွဲနိုင်တဲ့အခြေအနေပေါ်မှာလည်းရခိုင်တွေကကျမတို့ပြည်သူတွေကနေပြီးတော့ပါတီတွေကိုစိတ်ကြက်တာတော့မဟုတ်ပါဘူးမြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေကိုစိတ်ကြက်တာပါရှင့
်ဟုတ်ကဲ့ Ado aku juga pun nikalawi siwe kala yaudah me matu miru bawen kuzle ini ne siwe kala lom naji lom shang naji osi ya lah kunita.
Ati cia jawa me solusi, jema mesana ne wo cini cikam biru jawa me solusi, jema solusi ama, jema ye mesana ne ama. The latter solution, the money will don't look lalo, same media, and you don't go jag everything. The tomorrow be do the Amazana Jacare, Okella Munajin, Sineare, Ponce Jare, now the Lena Tinga Jarre de Jamlo, Tayare, Ne, Yare de Jamlo, Guzalere, or Lamido Akuni down Yare, Diboma Guzalera, and you know, the Sanya, a downward shape of Ore, Okuni down River, the three Sekuda when the social water a chain eighty. So, you know, you chain, you have to let the dog was a lane. ตัวสองนายเนี่ยเชนี่อันนี้วิโรจมารู้ที่ชาวลามกัจจลากันเนี่ยเชนี่เราว่าชิเกวาร์เลยอะคุณลามเนี่ยนะท่านเซมาสูรุชินี่เช่นสุยาร์เนี่ยเชนี่ชินายเนี่ยเช่นตัวจมารู้อันนี้เนี่ยก็รู้ว่าที่จมารู้เมื่อสนานเนี่ยว่าเชคันบิโรเบียวเบียวเราคันบิเนมันนี่วิโรที่จมารู้ไต้หวันเนี่ยเชนี่กูเบียวไต้หวันเชนี่เนี่ยปัตตาบิโรเบียวสูสูเราคันบิเนียนี่วิโรที่เอเอเช่นเช่นมาคิดเป็นเนี่ยเอชวิคเอาไว้สองเยาว์หัวเด็กแค่เทวาลิเม ในงานเนี่ยมาเว้ยนี่วิโรมาเอ็มแช่เนี่ยมาเดี๋ยวเราไปสมมุติอันนี้เนี่ยไต้หวันเนี่ยเปลี่ยนแปลงเนี่ยมาที่ดูว่าเลยในงานยี่หัวใส่เหมือนจะเรื่องเช่นนี้ตัวแต่ลูกวิโรปีอะไรเช่นนี้มาลูกดอกหัวจะเลี้ยงเรื่องนี้เนี่ยตอนที่อันนี้เนี่ยพลุโลเซียงเว้ยหัวเราว่ามาเลยเช่นแต่ว่าเราดีลูกวิโรเช่นนี้ว่าลูกวัวก็เอ็มแช่แค่เขวาร์เลยในงานยี่สุดว่าแต่ว่าเราตีนี้เนี่ยเช่นนี้เดี๋ยวถ้าพวกอันนี้วิโรทุกเดือนนี้ ကျွန်တော်တို့ဒီလိုမျိုးနိုင်ငံရေးကိုစိတ်ဝင်စားလာအောင်နိုင်ငံရေးကိုနေပြီးတော့ကျွန်တော်တို့ဒီမိုကရေစီကိုဖျက်ဆီးဖို့အတွက်ပြောတာဆိုတာချက်ကျွန်တော်တို့ပြည်သူတွေကနေပြီးတော့ဒီအခွင့်အလမ်းတွေကိုရဖို့အတွက်ကျွန်တော်တို့ပြည်သူတွေအခုလက်ရှိရှေ့မှာအခြေအနေမရှိပါဘူးဒါကြောင့်မလို့ကျွန်တော်တို့ကဒီပြည်သူတွေရှိမှသာလေနိုင်ငံရေးကိုလုံးလို့ရမှာဖြစ်တဲ့ကြောင့်မလို့နိုင်ငံရေးဖြစ်စဉ် ဒီလိုရဲ့လုံခြုံရေးနဲ့သူပြည်သူတွေရဲ့နေထိုင်မှုပုံစံတင်းငင်မှတာလေးနေပြီးတော့သူတို့နိုင်ငံရေးကိုစိတ်ဝင်စားကြမှာဖြစ်ပါတယ်ဆိုတော့နိုင်ငံရေးဆိုတာနေပြီးတော့ပြည်သူတွေရဲ့အရေးမို့လို့ပြည်သူအခြေအနေနဲ့တူတူဝါစောင့်ဝင်နေရေးတော့မပြေလည်ပဲနဲ့ပြည်လွှတ်နေရတဲ့အခြေခါမှာပါတီတွေရောနိုင်ငံရေးသမားတွေရောမဲဆွေစေရုံဖို့ကိုမဆိုထားပြီးဒီတိုက်ပွဲတွေကိုရပ်တန့်ထားဖို့
ဒီကောက်ဘွဲကိုဖြစ်ထုံးလာဖို့ဆိုတော့မှကျမတို့မှာအတော့ကိုခွန်တဲ့အားနဲ့လောက်ရမယ့်အခြေအနေမှာရှိပါတယ်ဒီအခြေအနေကိုဒီပြီးတော့အစိုးရကနိုင်ငံရေးစိတ်ဆန္ဒနဲ့ဖြေရှင်းဖို့လိုပါမယ်ရှင်နိုင်ငံရေးစိတ်ဆန္ဒဆိုတဲ့အပိုင်းကိုကျွန်တော်နောက်တစ်ဆင့်ကျွန်တော်ပြီးပါမယ်ဒါမှမြန်မာဖြတ်မေးချင်တာကအခုလက်တလုံးမှာအစိုးရကလည်းစစ်စင်ကြီးတွေတိုးမြင့်ပြီးတော့ဆောင်ရွက်တယ်
ချင်းချောက်တာတွေဒီမှာမကြုံဘူးပါဘူးဒါပေမဲ့ကျွန်တော်တို့ကြည်သူတွေကြုံရနိုင်တယ်အဲတချို့နေရာတွေမှာကျွန်တော်အစောဆုံးကကျွန်တော်မက်ဆန္ဒနဲ့အန်းကိုဥပမာပေးတယ်လို့ပဲနေပြီးတော့ဒီလက်နက်ကြီးတွေကြားလို့တကြောင်မလို့ဆေးကုဖို့မြို့ပေါ်ကိုလာမဲ့လာမဲ့ပြင်ဆင်တယ်ကျွန်တော်တို့ကလည်းဒါကိုနေပြီးတော့စူးစမ်းအားထုတ်တာတော့မှအဲဒီပြီးတော့ဒီဟာတွေဟာဆေးကုတော့ဖို့အတွက်နေပြီးတော့လွယ်လွယ်ကူကူချွတ်ချွတ်မွတ်မွတ်မထစ်ခဲ့ဘူးရှင်တော့ဒီလိုကျမတို့ရဲ့ပြည်သူတွေအသက်အန္တရာယ်ကိုစိုးရိမ်နေရခြင်းကလည်းကျမတို့မဲဆွယ်ဖို့အတွက်မလုံခြုံတဲ့အနေအထားဖြစ်ပါတယ်။ဒါကြောင့်မလို့ဒီထွတ်တော်ကိုယ်စားလှယ်ကိုလက်ရှိအချိန်မှာချိန်ချောက်မှုမရှိဘူး။ဘူးမချိန်ချောက်တာကိုကျမမခံရဘူးပဲမဲ့ကျမပြည်သူတွေချိန်ချောက်ခံနေရတာကျမပြည်သူတွေထွက်ပြေးနေရတာဒီအဲကျမချိန်ချောက်ခံနေရတာကျမနေပြီးထွက်ပြေးရတဲ့အားနဲ့အတူတူပါပဲရှင်။ဒါကြောင့်မလို့နေပြီးတော့နေနေအေးချမ်းမှသာနေပြီးကျမတို့ရေတော့ဖွဲ့ကိုဆောင်ရွက်လို့ရမှာဖြစ်ပါတယ်ရှင်။
ဟုတ်ကဲ့ဒီနေရာမှာအစိုးရကလည်းအေးအဖွဲ့ကိုအကြမ်းဖက်အဖွဲ့စည်းဆိုပြီးတော့တတ်မှတ်ထားတဲ့သဘောဖြစ်တဲ့ခါကျတော့ညရ200လည်းအတော်ခက်မဲ့သဘောတော့ရှိပါတယ်ခင်ဗျာ။ပြောရရင်တော့တချို့မဲဆန္ဒနယ်တွေမှာအေးထိတ်ချုပ်ထားတဲ့နယ်မြေတွေလည်းရှိမှာပါပဲ။အဲ့တော့ဒီနေရာဒီလိုနေရာမျိုးတွေမှာမဲဆန္ဒလုံးဝမပြီးပဲဖြစ်သွားနိုင်ပါလား။
မတင်နေတဲ့နေရာတွေမှာနောက်တစ်ချက်ကနေပြီးတော့ဒီအစိုးရနဲ့မြန်မာတပ်မတော်ကြားထဲမှာဒီနိုင်ငံရေးစိုက်ဆံတာနဲ့ရခိုင်ပြည်နယ်ကိုစေစနာထားပြီးတော့မကြည့်ဘူးဆိုလို့ရှိရင်တော့ရွေးကောက်ပွဲမဲဆန္ဒနဲ့ရှော့လိုက်တာတွေသို့မဟုတ်လုံခြုံရေးကိုအကြောင်းပြပြီးတော့ဒီနေရာတွေကတော့မဖြစ်ပါဘူးဆိုတဲ့နေပြီးတော့ရွေးကောက်ပွဲကော်မရှင်ရဲ့တေလာရွေးကောက်ပွဲကော်မရှင်ကကြေညာလာနိုင်ပါတယ်အဲ့ဒါကြောင့်မလို့နေပြီးတော့ဒီရခိုင်ပြည်နယ်မှာ internet page ခံထားတဲ့မြို့နယ်တွေနဲ့တိုက်ပွဲဖြစ်ပွားနေတဲ့မြို့နယ်တွေကျမရဲ့မဲဆန္ဒနဲ့အအပါဝင်နေပြီးတော့ဒီလိုမျိုးအခြေအနေမှာနေပြီးတော့ရွေးကောက်ပွဲကျင်းပမယ်ဆိုလို့ရှိရင်ကော်မရှင်ရဲ့အစိုးရရဲ့တပ်မတော်ရဲ့ရခိုင်တပ်တော်ရဲ့ဒီလေးဦးလေးကလေးကနေပြီးတော့ညှိနှိုင်းဆောင်ရွက်ပြီးမှသာဖြင့်တို့တို့နိုင်ငံရေးပါတီအနေနဲ့ပြည်သူတွေကိုစေယုံတာတို့ပြည်သူတွေကိုနေပြီးတော့တို့တို့တွဲဆုံဟိုဆောင်ရွက်လို့ရမယ့်အခြေအနေမှာဖြစ်ပါတယ်ဒီလိုမျိုးကိစ္စတွေလုံးဝမဖြစ်ခဲ့ဘူးဆိုလို့ရှိရင်တို့တို့မဲဆန္ဒနေတွေကနေပြီးတော့ရွှေဆောက်ပွဲဖြစ်နိုင်တဲ့မြို့နယ်အများကြီးဖြစ်သွားနိုင်ပါတယ်ရှင့်
ဟုတ်ကဲ့ခုနကနိုင်ငံရေးစိတ်ဆန္ဒဆိုတာခုနကမတ်ထုမေခုပြောတဲ့ထဲမှာပေါ်လွင်ပါတယ်အစိုးရအနေနဲ့ဒီညှိနှိုင်းပြီးတော့လုပ်ချင်တဲ့နိုင်ငံရေးစိတ်ဆန္ဒပေါ့ဒါပေမဲ့တကယ်တမ်းအစိုးရမှာကောအဲ့ဒီနိုင်ငံရေးစိတ်ဆန္ဒရှိတယ်လို့ရောမတ်ထုမေထင်ပါလား
ကျွန်မတို့ကတော့ရှိသေးတယ်နိုင်ငံရေးစိတ်ဆန္ဒရှိမှသာနေပြီးတော့အခုအချက်အသေးကိုကြော်လွှားနိုင်မှာဖြစ်ပါတယ်ဒီအခိုင်အတင်းမှာအခုကြုံတွေ့နေရတဲ့တည်သူတွေကြုံတွေ့နေရတဲ့အချက်အသေးဒီကျမတို့ဒါအရင်းမြစ်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်နိုင်ငံရေးကလာတဲ့ပြဿနာတွေကြီးပါပဲနိုင်ငံရေးကိုနေပြီးတော့နိုင်ငံရေးနီလန်းအရာနေပြီးတော့မှန်မှန်ကန်ကန်ဖြည့်ရှင်းဖို့နောက်ကျတဲ့အခါမှာအခုကျွန်တော်တို့နေပြီးတော့ဒီလက်နက်ကင်ဆောင်ရွက်မှုတွေဖြစ်ပေါ်လာတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်မလို့နေပြီးတော့ဒီလက်ရှိအာဏာရပါတီအနေနဲ့ရောဒီမြန်မာတပ်မတော်အနေနဲ့ရောကျွန်တော်တို့ငြိမ်းချမ်းရေးကိုဆောင်ရွက်ခင်မှာရွေးကောက်ပွဲတွေဖြစ်မြောက်ဖို့နောက်တစ်ခါပြည်သူတွေကိုကိုစားပြုတဲ့စနစ်တွေထွန်းကားလာဖို့နောက်တစ်ချက်ကနေပြီးတော့ရခိုင်ပြည်နယ်ကိုခြံလှန့်မထားဖို့အတွက်နေပြီးတော့ရွေးကောက်ပွဲတွေကိုဆောင်ရွက်မယ်ဆိုလို့ရှိရင်ဒီမှာစောစောကဆွေးနွေးတဲ့နိုင်ငံရေးဆန္ဒစိတ်ဆန္ဒမရှိဘဲနဲ့ရခိုင်ပြည်နယ်မှာရွေးကောက်ပွဲဆောင်ရွက်လို့မရဘူး။ဘာကြောင့်လဲဆိုလို့ရှိရင်လုံခြုံရေးကိုလက်ရှိမှာနေပြီးတော့တပ်မတော်နဲ့ပြည်ထရေးကပဲဆောင်ရွက်နေတဲ့အခြေအနေမှာတစ်ခါကနေပြီးတော့ဒီလက်နက်ကင်တပ်ဖွဲ့ဖြစ်တဲ့ AA နဲ့ညှိနှိုင်းဆောင်ရွက်မှုမရှိဘူးဆိုလို့ရှိရင်ကျမတို့ပြည်သူတွေထိတ်လန့်တကြားနဲ့ရွေးကောက်ပွဲကိုစိတ်ဝင်စားနိုင်မှာမဟုတ်ပါဘူး။ဒါကြောင့်မလို့ဒီလုံခြုံတဲ့အခြေအနေမှသာလျှင်ကျမတို့ပြည်သူတွေနိုင်ငံရေးကိုနေပြီးတော့ဒါဥလဲလာမှာဖြစ်ပါတယ်နိုင်ငံရေးကိုဥလဲမဲ့အခြေအနေမှာနေမလုံခြုံတဲ့အခြေအနေတစ်ခုခုကရှိမယ်တစ်ခုခုကပြည်သူတွေကိုမလုံခြုံအောင်လုပ်မယ်ဆိုလို့ရှိရင်ကျမတို့စီမံနေပြီးတော့ရွေးကောက်ပွဲတော့ဖြစ်လာနိုင်ပဲရှိမှာမဟုတ်ဘူးရှင
့်ရခိုင်ပြည်နယ်မှာရွေးကောက်ပွဲဖြစ်နိုင်ခြင်းအလားအလာကိုရခိုင်ပြည်နယ်ကုစားပြုအမျိုးသားလွှတ်တော်ကုစလေဒေါ်ထုမီနဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစီအယုံတာဝန်ရှိသူကုစလေထုနုကိုမြင်းမြန်ထားတာဖြစ်ပါလေခင်ဗျာကျွန်တော်သားညွတ်ဦးပ
ါအခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါကမ္ဘာကျွလုံးမှာစနေနေ့ထိဆိုကိုရိုနာဗိုင်းရပ်စ်အကူးစက်ကန်သူ12တန်းခွဲကျော်ရှိနေပြီးသေဆုံးအသူကတန်းတွယ်ကျော်ရှိနေတယ်လို့John Hopkins တက်သူစစ်တမ်းမှာဖော်ပြပါတယ်။ American နိုင်ငံမှာကူးစက်မှုအများဆုံးဖြစ်ပြီးအကူးစက်ခံသူ3တန်းကျော်ရှိတယ်လို့ဒုတိယအများဆုံးဖြစ်တဲ့ Brazil မှာတော့2တန်းနီးပါးရှိနေပါတယ်။တတိယအများဆုံးကအိန္ဒိယဖြစ်ပြီးလူပေါင်း1တန်းနီးပါးအကူးစက်ခံနေရတယ်လို့ Russia မှာတော့လူပေါင်း9သိန်းကျော်အကူးစက်ခံနေရတာပါ။မြန်မာနဲ့နယ်စပ်အိန္ဒိယအရှေ့မြောက်ပိုင်းပြည်နယ်တွင်အိန္ဒိယလုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မှာနာဂခွဲထွက်ရေးတပုံ6ဦးသေဆုံးသွားတယ်လို့အိန္ဒိယရဲတပ်ဖွဲ့ကပြောပါတယ်ဂျပန်နိုင်ငံတောင်ပိုင်း Okinawa ကျွန်းက American Marine တပ်ဖွဲ့အခြေစိုက်စခန်းနှစ်ခုမှာတပ်သားဒါဇင်းနဲ့ချီပြီးကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံနေရတယ်လို့ Okinawa ပြည်နယ်အုပ်ချုပ်ရေးမှူးကမနေ့ကပြောပါတယ် American စစ်တပ်အနေနဲ့ရှင်းလင်းချက်အပြည့်အစုံထုတ်ပြန်ပေးဖို့ပြည်နယ်အုပ်ချုပ်ရေးမှူးကတောင်းဆိုလိုက်ပါတယ်ဒေသခံသတင်းတွေမှာတော့လူ60လောက်ကူးစက်ခံရတယ်လို့ပြောထားတာပါအိန္ဒိယဘောလီဝုဒ်နာမည်ကျော်ရုပ်ရှင်မင်းသားကြီးအမီတာဘတ်ချန်ဟာCOVID-19 ကူးစက်ခံထားရတဲ့အတွက်သူ့ဇာတိမွန်ဘိုင်းမြို့မှာဆေးရုံတင်ကုသမှုခံယူနေတယ်လို့စနေနေ့ကသူ့ရဲ့ Twitter စာမျက်နှာမှာရေးပါတယ်။သူနဲ့နီးကပ်ဆုံးထိတွေ့ခဲ့သူတွေကိုဆေးစစ်ကြဖို့လဲအသက်89နှစ်အရွယ်မင်းသားကြီးကတိုက်တွန်းထားပါတယ်။သူ့မိသားစုဝင်တွေနဲ့ဝန်ထမ်းတွေလည်းဆေးစစ်ထားပြီးအပြေဆောင်နေတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဆယ်ရက်တွင်းသူနဲ့အနီးကပ်ဆက်ဆံခဲ့သူတွေကိုယောဂါပိုးဆစ်ဆေးဖို့လဲမြစ်တာရက်ခံခဲ့တာပါ။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောက်တာရှင်ပေါင်းစိတ်ချမ်းသာကူကြမှာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.